ယနေ့သာသနာတော်သက်ကလေး2560ခုနှစ်ကောဇာသက်ကလေး1388ခုနှစ်ခရစ်နှစ်2016မေလ26ရက်ကျာတာပရိနိယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်ခုနှစ်ရက်တရားစခန်းပွဲမှာလာရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားများကိုရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးဝေမဲ့တရားတော်ကတော့စင်ရကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော်ဒီတရားတော်ကိုဘုန်းကြီးတို့အဆက်လိုက်ဟောကြားပေးနေပါလေဒီတရားတော်ဟာတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုခြေခံပြီးတော့မှအစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့ဆိုတဲ့အပိုင်း၃ပိုင်းနဲ့ကဘုန်းကြီးနန်းနယ်ပိုင်းအချိန်မှဆိုရင်အလေပိုင်းကိုဘုန်းကြီးဟောကြားပေးနေပါတယ်။တတိပဋ္ဌာန်တရားသုတ်တန်ကြီးရဲ့အလေပိုင်းဟာကျင့်စဉ်တရားတော်များဖြစ်ပါတယ်။ဘာတရားတော်များလဲ။ကျင့်စဉ်တရားတော်လေ။တရားရိပ်သာဝင်ပြီးတော့တရားအထုတ်ကြတဲ့ပုဂ္ဂိုလ်များဟာဒီကျင့်စဉ်ဖြစ်တဲ့တတိပဋ္ဌာန်ရှုနည်းမှတ်နည်းမှပြည့်ပြည့်စုံစုံသဘောပေါက်မသွားလို့ရှိရင်လာရကျူးနတ်မှာမဟုတ်ပါဘူးတရားစခန်းဝင်ရကျူးနတ်မှာမဟုတ်ဘူးဘုန်းကြီးတို့ညွှန်ကြားတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာသဘောပေါက်နားလည်ပြီးတော့ကျင့်ကြံပွားများအားထုတ်နေမယ်ဆိုရင်မိမိတို့နေလဲနေတတ်သွားမယ်သိလဲသိတတ်သွားမယ်ဒီအမေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့အားလုံးအသက်အရွယ်ကြီးညာတဲ့ပုဂ္ဂိုလ်များပြည်ပရဲ့စကားနဲ့အပြည့်အဝမတက်ကြွအိမ်မှာရှိတဲ့သားတွေသမီးတွေအားလုံးကလည်းသူ့အလုံးနဲ့သူမြေးတွေဆိုတာနဲ့သူကြောင်းနဲ့သူအိမ်မှာဟာတယောက်တည်းအထီးကျန်ပြီးတော့ဖုံမဲ့နေတတ်ပါဟောဒီတတိပဋ္ဌာန်တရားကျင့်စဉ်အဖို့လေးသာရှိသွားရင်တခြားအဖို့မလိုတော့တရားအဖို့လေးနဲ့နေမယ်ပါနေနေမှာလေတရားဖော်လင်းနေနေမယ်ဘုန်းကြီးရဲ့မြန်မာနိုင်ငံတို့ကဘုန်းကြီးစီမှာဒီအမေရိကန်နိုင်ငံကိုသွားတော့မယ်ဆိုတဲ့အခါကျတော့တကယ်ကိုတရုတ်စစ်စစ်ဗမာလူတောင်မှသိကျွမ်းကျင်စွာမပြောတတ်ပါဘူးမြန်မာနိုင်ငံနေပြီမဲ့အဲ့ဒီဒကမာကြီးဟာသူမိတ်ဆွေတယောက်ရဲ့မိတ်ဆွေရဲ့ကောင်းမှုကြောင့်နင်အဲ့ဒီရောက်သွားလို့ရှိရင်နဲ့နင်မှသားတွေသမီးတွေကတော့အများကြီးပဲဒါပေမဲ့သူတို့ကသူတို့အလုပ်နဲ့သူတို့နင်ဒုက္ခရောက်လိမ့်မယ်အဲ့ဒီမှာငါနဲ့လိုက်ပြီးတော့ဟောဒီမှာတရားလေးအားထုတ်နင်တရားလေးနဲ့နေတတ်အောင်ဆိုပြီးတော့ခေါ်လာတယ်ဘုန်းကြီးရိတ်တာအဲ့ဒီအချိန်တုန်းကဘုန်းကြီးရဲ့ရွှေမင်းဝင်ရိတ်တာဟာတီထောင်စားဖြစ်တဲ့အတွက်ဘာမှမပြည့်စုံသေးပါဘူးအဲ့ဒီမပြည့်စုံသေးတဲ့အချိန်မှာပဲဒီဒကမာကြီးတရားလာဝင်တယ်နှစ်ကြိမ်ဝင်တယ်ပေါ့10ရက်နှစ်ကြိမ်ဝင်သွားတယ်အဲ့ဒီဝင်သွားပြီးတော့ဒီသားတွေသမီးတွေကဒီအမေရိကန်မှာ6ယောက်တောင်ရှိပါတယ်သားသမီး9ယောက်တည်းကမြန်မာနိုင်ငံမှာ1ယောက်ပဲရှိပါတယ်ဒီအမေရိကန်မှာ6ယောက်ရှိတဲ့အခါကျတော့ဒီမှာခေါ်သွားအစာပိုင်းတုန်းကတော့ဒကာကြီးပါရှိနေတဲ့အခါကျတော့ဒကာကြီးကအင်္ဂလိပ်လိုကျွမ်းကျင်ကျင်မတတ်ပေမဲ့တရုတ်လိုကျွမ်းတယ်။အဲ့လိုကျွမ်းတဲ့အတွက်ကြောင့်မို့ဒကာကြီးနဲ့နှစ်ယောက်သားသားရီသမီးတွေကအလုသွားကြမိတွေကကြောင်းသွားကြသူတို့နှစ်ယောက်ကအပြင်လေးထွက်လိုက်ဗဉံလေးသွားလိုက်စားတော့ဆိုင်လေးသွားစားလိုက်နေရတာဖော်ရှိနေဒကာကြီးရှိနေတဲ့အတွက်ကြောင့်ဘာမှမလိုလေသေးမရှိဘူးသူ့အတွက်ကပြည့်စုံနေတယ်လို့ပဲအောက်မေ့ရနောက်ဒကာကြီးကွယ်လွန်သွားတယ် ဲ့ဒီလိုကွယ်လွန်သွားတဲ့အချိန်မှာဒကမကြီးတယောက်ထဲရှိတဲ့အခါကျတော့သားသမီးတွေကလည်းပဲမနဲ့မိုးလင်းကမိုးချုပ်မိမိစားဖို့အတွက်ဟိုမှာရေကဲတက်တာတွေမှာထည့်ထားခဲ့တယ်ဒါမှမဟုတ်စပွဲပေါ်မှာပြင်ဆင်ပြီးအုပ်ဆောင်အုပ်ထားခဲ့ကိုကကိုပဲအဲ့ဒီဟာကိုလှန်ပြီးဖွင့်ပြီးစားနေမှာဆိုရင်လည်းကိုတယောက်ထဲပဲမြေးဖြစ်တဲ့ပုဂ္ဂိုလ်များကလည်းကြောင်းသွားကြောင်းကပြန်လာရင်လည်းပဲသူခန်းနဲ့သူတန်းဝင်ပြီးတော့သူဟာသူဂိမ်းကစားနေတာအဲ့ဒီလိုဆိုတော့ဒီဖွားကြီးဟာသိတိကျန်တဲ့တယောက်တည်းအဖေါ်ဆိုတာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံလိုအိန္ဒိယနေချင်းအဖေါ်မရှိဘူးအဲ့ဒီလိုအဖေါ်မရှိတဲ့အခါကလည်းကြတော့တယောက်ထဲဖြစ်နေတာဘုန်းကြီးက2009ခုနှစ်ကဒီရောက်ပါတယ်အဲ့ဒီကိုဘုန်းကြီးကိုအယ်လီဘက်မှာပင်တဲ့ပုဂ္ဂိုလ်ကပင့်လို့အဲ့ဒီအယ်လီကိုရောက်သွားတဲ့အခါကျတော့ဘုန်းကြီးရောက်တယ်ဆိုတဲ့သတင်းကြားတာနဲ့ဒီဒီမာကြီးကဘုန်းကြီးစီကိုအတင်းပုတ်ခိုင်းပါတယ်ဒါနေသမီးတွေဘုန်းကြီးစီပုတ်ခိုင်းပြီးဘုန်းကြီးတွေ့တယ်ဆိုတာနဲ့ပဲအတင်းငိုတော့တာငိုပြီးတော့ငါဆရာတော်နဲ့မြန်မာနိုင်ငံပြန်လိုက်မယ်ငါကိုထည့်ပြီးငါကိုထည့်ပြီးငါဆရာတော်နဲ့ပြန်လိုက်မယ်အဲ့ဒါဒါနေသမီးတွေကအမေကိုသာပြုစုတယ်နော်သမီးတို့ပြုစုတယ်နော်ပြောတယ်မရဘူးငါပြန်ရင်လည်းငါ့ကိုထည့်ပေးဒါနဲ့ဘုန်းကြီးကဒကမကြီးနဲ့ဒကမကြီးကအသက်80ကျော်ပါပြီဒကမကြီးနဲ့ကပ်ပြီးတော့ဒကမကြီးဒီမှာကသားသမီး6ယောက်ရှိတယ်နော်မြန်မာနိုင်ငံမှာက1ယောက်ထင်းရယ်ဒကမကြီးကိုဘယ်သူမှပြုစုမလဲဟိုကလည်းပဲဝန်တန်းတော့သူခင်မုန်းကသူဘာမှပြည့်စုံနိုင်မှာမဟုတ်ဘူးသမီးလေးကလည်းစီချောင်းတက်တယ်အဲ့တော့ပြည့်စုံနိုင်မှာမဟုတ်ဘူးဒီမှာကပူပြီးအဆင်ပြေမယ်ဆိုတော့ဒီမှာသူတို့ကမနေ့ကမိုးလင်းကမိုးချုပ်ထွက်သွားကြတာသူတယောက်ထင်းရင်ဘုန်းကြီးကပြောတယ်ဒီမှာမြီးတွေရှိတယ်လေလို့မြီးတွေကလည်းတဲ့သူတို့ဟာသူတို့ပြန်လာပြန်ဝင်ထွက်သွားလာသူခန်းသူဝင်လာပဲတရားမှတနေ့လုံးနေလို့စကားတခွန်းမှမပြောရဘူးတဲ့သူကဲအထီးကျန်လိုက်တာတခွန်းမှစကားမပြောအောင်ညဗျာဘုန်းကြီးကပြောတယ်ဘုန်းကြီးလည်းကိုသိတဲ့လောက်ပြောရတာပေါ့အဲ့ဒီတော့ကရောက်ဆာနှစ်ကိုဒါရီသမီးတွေလုကပြန်လာတဲ့ကဲကမာကြီးလည်းပြောသူတို့ကတဲ့ဒီဟာအချိန်လောက်မှပြန်လာတယ်စားတော့လည်းပဲကိုဟာကိုဖွင့်ပြီးတော့ယူပြီးစားရတယ်စားပြီးကိုကအဲ့ချိန်လောက်ကျသူတို့ပြန်ရောက်လာပြီတကားတခွန်းမှပြောရဘူးဟောအဲ့ဒီလိုဆိုတော့ဘုန်းကြီးကဟာဟုတ်သားပါလားတယောက်တည်းထီချလိုက်တာဒါနဲ့ဘုန်းကြီးမှတခါပြန်ပြီးတော့သားသမီးတွေနဲ့ပြန်ပြီးဆွေးနွေးရပြန်တယ်ဒကမကြီးကအတင်းတွေကပ်ပြီးတော့ဆရာတော်နဲ့မြန်မာနိုင်ငံလိုက်မယ်မြန်မာနိုင်ငံကိုထည့်ပေးပဲပြောငိုးယူနေတာဆိုတော့ဒါနဲ့ပဲသားသမီးတွေကိုဘုန်းကြီးကစုပြီးတော့ခင်ဗျားတို့လည်းအိမ်အောင်တဲ့ဘယ်နှစ်ယောက်လူလွတ်ဘယ်နှစ်ယောက်တုန်းဘုန်းကြီးကလည်းစစ်ရတော့တာအကုန်လုံးအိမ်အောင်တဲ့ဘယ်နှစ်ယောက်လူလွတ်ဘယ်နှစ်ယောက်တုန်းဆိုတော့လူလွတ်က3ယောက်ရှိတယ်အိမ်အောင်တဲ့က5ယောက်ရှိတယ်ဟုတ်ပြီဒီလိုဆိုရင်တို့လူလွတ်ကလူပြိုကြီးတွေလားပြိုကြီးတွေလားဆိုတော့သူတို့ကမျိုးသမီးက4ယောက်မျိုးသား4ယောက်အဲဒီမှာမြန်မာနိုင်ငံကမျိုးသမီး1ယောက်ကျန်တယ်အဲဒီလိုဆိုတော့အဲ့ဒီမှာမြို့သမီး2ယောက်နဲ့မြို့သားတစ်ယောက်လူလုတ်ကအမေနဲ့နေတယ်ဆိုတော့ကောင်းပြီဒီလိုဆိုရင်ဟိုသားသမီးရှိတဲ့မိသားစုကတော့ထားတော့ကဲဒီထဲကလူလုတ်3ယောက်က1ယောက်ကအလုတ်ချိန်ပြောင်းဖို့လိုအပ်ပြီလို့ဘုန်းကြီးကပြောတယ်အလုတ်ချိန်လေးပြောင်းမှာညပိုင်းအလုတ်စီဆိုတော့လည်းဒီမှာရှိတယ်လို့ပြောပါတယ်နေပိုင်းကိုအမေနဲ့အတူနေပြီးညပိုင်းကိုအဲ့ဒီမှာအလုတ်လုတ်အဲ့ဒီလိုဆိုရင်ဒီအမေကသူမအဖို့ရှိနေတယ်သူ့ကိုပြုစုမဲ့တမီးရှိတယ်စားတော့ပြင်ဆင်ကျွေးမဲ့တမီးရှိတယ်ကိုစားတရားဆိုလို့လည်းပဲဒီအသက်အရွယ်ကြီး80ကျော်ဟိုလိုနှွေးဒီလိုနှွေးလည်းမလို့တတ်မျက်စိကလည်းကောင်းကောင်းမကြည်လင်အဲ့ဒီလိုဆိုတော့အစားတော့မှလည်းပဲဒီမှာထားခဲ့တဲ့အတိုင်းပဲအရေးဒီအတိုင်းစားရမှာပဲပူပူနှွေးနှွေးလေးစားရတာမဟုတ်ဘူးအဲ့ဒီတော့ဒါလေးတွေလည်းပြုစုဖို့လိုအပ်လိမ့်မယ်ဆိုပြီးဘုန်းကြီးကညှိပေးတဲ့အခါကျတော့မှအဲ့ဒီမှာလူလွတ်တယောက်ကအချိန်ပြောင်းပါလေဘုန်းကြီးကြံပေးတဲ့အချိန်အချိန်ပြောင်းလိုက်တဲ့ခါကျတော့တက္ကမကြီးကဲတမီးကလည်းပဲအချိန်ပြောင်းပြီးတော့တက္ကမကြီးနဲ့အတူနေမယ်ဆိုတော့အဆင်ပြေသွားပါပြီလို့ဘုန်းကြီးကလည်းပဲဟိုကတရားကွေလေးတွေပါလေးတွေပို့ပေးလိုက်မယ်အဲ့လိုတရားလေးနာဘ ုတက္ကမကြီးဘုန်းကြီးစီတို့ကတရားတွေမှတ်သွားတာပဲတရားလည်းအထုပေါ်ဆိုပြီးတော့ညွှန်ကြားထားခဲ့တယ်။နောက်ဘုန်းကြီး2008ကိုကြော်ပြီးတော့2009မှာတနည်းကြော်ပြီးတော့ရောက်လာတယ်။ရောက်လာတယ်ဆိုရင်ပဲဘုန်းကြီးစီကိုလှမ်းပြီးတော့ဟိုအကြောင်းကြားပြီးတော့သူစီကိုရောက်အောင်ပင့်တယ်။ပင့်တဲ့ကဘုန်းကြီးရောက်သွားတဲ့အခါကလည်းကြတော့ဘုန်းကြီးကကဲတက္ကမကြီးဘုန်းကြီးပင်နေပဲရဲ့ပဲလှမ်းဆိုရင်ပြန်မယ်လိုက်မလားဆိုတော့ရပြီတယ်မလိုက်တော့ဘူး။ဟုတ်ဒီလိုဆိုရင်လို့တက္ကမကြီးမှာအဲ့ဒီမှာသူကအခန်းထဲဝင်သွားပြီးတော့အဲ့ဒီမှာဘုန်းကြီးရဲ့တိတ်ခွေတွေယူလာတယ်ဟောဒီမှာအဖို့တဲ့သူ့မှာတရားအဖို့နဲ့နေတတ်ပြီတဲ့ဘာအဖို့နဲ့နေတာလဲသူတရားအဖို့နဲ့နေတတ်ပြီဟိုတုန်းကတော့သူမနေတတ်ခဲ့ဘူးအခုဆရာတော်မေ့ရှိသွားတာနဲ့သူတရားအဖို့နဲ့နေတတ်ပြီတဲ့ဒါကြောင့်မို့ဒီကနေ့ဘုန်းကြီးတို့ဓမ္မနန္ဒဝိဟာရမှာမာသရိပဋ္ဌာန်ဝိပဿနာတရားအားထုတ်ကြတဲ့ယောဂီများကိုဘုန်းကြီးခုဒီမှာတတိပဌံရှုမှတ်နည်းတွေကိုသင်ကြားပေးနေတာတရားအဖို့လေးနဲ့နေတတ်အောင်ဖို့ဗာနဲ့နေတတ်အောင်လေအေးနောက်ဆုံးမိမိတရားညောင်ဆောင်ရောက်ပြီဆိုရင်လည်းပဲဒီတရားလေးနဲ့ရှုမှတ်ပြီးသေတတ်အောင်ဖို့ဘုန်းကြီးနေတတ်အောင်ရောသေတတ်အောင်ရောဒီနေ့သင်ပေးနေတာဖြစ်ပါလေဟုတ်တယ်မို့လားအဲ့တော့ဒီနန်းတဲ့ပိုင်းမှာဘုန်းကြီးကကျင့်စဉ်တွေကိုဘုန်းကြီးဟောတယ်ကျင့်စဉ်ဖြစ်တော့ကာယ ानु ပัตနာဝေဒနာ ानु ပัตနာစိတ်တ ानु ပัตနာဓမ္မ ानु ပัตနာဆိုတဲ့သတိပဋ္ဌာန်၄ပါးတည်းကဘုန်းကြီးမနေ့ကဝေဒနာ ानु ပัตနာသတိပဋ္ဌာန်ရှုမှတ်ပုံတွေကိုဘုန်းကြီးဟောတာအဲ့ဒီရှုမှတ်ပုံမှာဆရာဝန်တရားရဲ့သွေးပုံချိန်ပုံလေးနဲ့လည်းဘုန်းကြီးပြောခဲ့တယ်စင်သားတရားရဲ့တိုက်ပွဲမှာဆင်ပုံတွေနဲ့လည်းပဲတိုက်ပွဲတိုက်ပုံတွေနဲ့လည်းပြောခဲ့တယ်ဒီဝေဒနာကိုဒီလိုနည်းနဲ့ရှုမှတ်သွားမယ်ရှုတဲ့အခါမှာလေဝေဒနာရှုတဲ့အခါကလည်းမစိတ်ကိုတင်းမထားပဲနဲ့စိတ်လေးကိုရှင်းချပေးရမယ်ဆောချပေးပြီးတော့တိခံစိတ်တက်တက်နဲ့ရှုရမယ်ပျောက်ချင်တဲ့လောဘစိတ်ဦးစီးပြီးတော့မရှုရဘူးတိခံပြီးတော့ဝေဒနာရဲ့သဘောကိုသိအောင်ရှုရဘာရဲ့သဘောသိအောင်ရှုရမှာဝေဒနာကိုပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားအရာလေးကိုသဘောပါဖို့ပဲ။ဉာဏ်တော်အဖြစ်တော့ဝေဒနာတစ်ခုဖြစ်လာရင်ပျောက်ဖို့ပဲစိတ်ကစောနေတယ်။အဲလိုပျောက်ချင်တဲ့စိတ်နဲ့ရှုလေမပျောက်လေမပျောက်လေဒေါသတွေဖြစ်လေ။ဝိပဿနာတရားအထုတ်တယ်ဆိုတာလောဘဒေါသမာမာနနှင့်ဣဒ္ဓံမစ္ဆေနေပါစေ၍စိတ်နေစိတ်ထားသရပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခွန်အပ်ဘာဝနာ။ဘာဝနာဆိုတာဒီလိုအဓိပ္ပာယ်ကြီးတာလောဘတွေနည်းသွားအောင်ဒေါသတွေနည်းသွားအောင်မောဟမာနတွေနည်းသွားအောင်ဒီမဟာသတိပဋ္ဌာန်ဝိပဿနာတရားဘာဝနာတရားကိုပွားလာဒီဘာဝနာတရားတွေပွားများအားထုတ်နေရင်ကလောဘတွေဖြစ်တက်နေတယ်ဒေါသတွေဖြစ်နေတယ်ဆိုရင်မိမိအားထုတ်နေတယ်အားထုတ်နေရမှားနေပြီလောဘနဲ့အောင်အာထုတာဒေါသနဲ့အောင်အာထုတာကအခုလောဘဒေါသတွေဖြစ်နေပြီဆိုတဲ့ကမိမိရဲ့မှားနေပြီဒါကြောင့်ရှုမှတ်တဲ့အခါမှာဝေဒနာတစ်ခုကိုရှုတဲ့အခါကလည်းမသိခံပြီးတော့ရှုမယ်ဘယ်လိုရှုမှာလဲဝေဒနာလေးကိုသိခံပြီးတော့မှသိအောင်ရှုမယ်ဘယ်လိုဖြစ်အောင်ရှုမှာလဲသိအောင်ရှုမယ်ဝေဒနာရဲ့သဘောလေးကိုသိအောင်ရှုမယ်ဝေဒနာရဲ့သဘောလေးကိုယောဂီပုဂ္ဂိုလ်ကသိအောင်ရှုသွားမယ်။သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားရှိတယ်။အဲဒါသိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားဟာတခြားနေရာမှာသုံးစွဲဖို့မဟုတ်ဘူး။အခုတရားအထုတ်ရမှာသုံးရမှာ။ဘယ်နေရာမှာသုံးချရမှာလဲ။တရားအထုတ်ရမှာသုံးချရမှာတယောက်နဲ့တယောက်စေတဘောရာချင်းမတိုက်ဆိုင်လို့ရံဖြစ်ကြတယ်ဆိုရင်အဲ့ဒီနေရာရံဖြစ်တဲ့နေရာသိခံရင်ဟိုကထုသွားမှာပေါ့။နာယုံမဲ့တက်တက်ရှိမှာပဲ။ဘာမှနိဗ္ဗာန်တော့မရနိုင်ပါလား။အခုတရားအထုတ်ရင်းကဖြစ်ပေါ်လာတဲ့ဝေဒနာကိုသိခံရမှာ။ဘု து ကိုသိခံရမှာလဲ။မိမိရဲ့ခန္ဓာကဖောက်ပြန်ပြီးဖြစ်ပေါ်လာတဲ့ဝေဒနာလေးကိုသိခံပြီးရှုသွားရမှာ။နောက်ပတ်ဝန်းကျင်ကအလိုမရှိတဲ့အတန်နေနောက်တဘာဝရဲ့ဖောက်ပြန်မှုကြောင့်အေးမှုပူမှုဆိုတဲ့ဖောက်ပြန်မှုတွေကိုသိခံရမယ်။ အဲ့ဒီလိုအရာအလုံးကိုဒီလိုသိခံမှုတက်တက်ကလေးနဲ့မိမိခံစားနေရတဲ့အဲ့ဒီခံစားမှုလေးကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုရောရှုတဲ့သိခံပြီးရှုတဲ့အခါကျတော့ရှုရအာယုံပေါ်မှာရှုစိတ်လေးခက်ခက်တည်သွားတဲ့တမာရီလေးခဏိကတမာရီလေးထပ်ခါထပ်ခါထပ်ခါထပ်ခါဖြစ်လာအဲ့ဒီလိုစိတ်တည်ခြင်းမှုတမာရီလေးတွေထပ်ခါထပ်ခါဖြစ်လာလို့ဒီတမာရီအားကောင်းလာတာနဲ့အမြဟောယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းသဘာဝတွေကိုမြင်လာလိမ့်မယ်တကယ်ကိုသဘောလေးတွေကိုသိအောင်သိလာလိမ့်မယ်ဥပမာအားဖြင့်ယောဂီပုဂ္ဂိုလ်ဟာအခုထိုင်ပြီးရှုမှတ်လို့မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကကြမ်းနဲ့ထိနေတဲ့နေရာကပူးနေတယ်သို့မဟုတ်နာနေတယ်အဲ့ဒီခံစားမှုလေးကိုယောဂီရှုနေဆိုရင်ပထမတော့တင်ပန်းနေရာကပူနေရင်ပူတယ်လို့ရှုရင်တင်ပန်းကြီးပူနေတာပဲသိတယ်ပူတယ်လို့ရှုရင်တင်ပန်းကြီးပူနေတာပဲသိတယ်ပညာပဲဒါတရားမဟုတ်သေးဘူးယောဂီမြဲပညာကိုပဲမြင်နေတာပညာကိုပဲရှုနေတာအဲ့ဒီပုံမှာယောဂီပုဂ္ဂိုလ်ဟာဝေဒနာတွေဒီပူမှုဝေဒနာလေးကိုသိခံနေတယ်မပြောင်းဘူးမရွှေ့ဘူးမပြင်းဘူးသို့တော့ယောဂီတို့ကိုဘုန်းကြီးအတိပေးလို့တာကမပြောင်းရဘူးမပြင်ရဘူးမဟုတ်ဘူးနော်သိခံမှုပြောတာနော်သိမခံနိုင်ရင်ဘာလို့ရမလဲပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်အဲ့ဒီရွှေ့တဲ့ပြောင်းတဲ့အခါမှာမနေ့ကဘုန်းကြီးစစ်တိုက်တဲ့အခါမှာတကယ်လို့ဟိုဘက်ကအင်အားသို့မဟုတ်လက်နဲ့အင်အားတိုက်ရိုက်ခက်ရကြောင်ကိုကမရှင်းနိုင်ရင်ချက်ချင်းမပြေးနဲ့ဘာလို့ရမလဲချုံခိုးတိုင်းခြုံခိုတိုက်လို့ခြုံခိုတိုက်တယ်အဲ့ဒီမှာလုံးဝမနိုင်တော့ဘူးဆိုရင်အောင်မြင်စွာဆုတ်ခွာအကြဆုံးမရှိအဲ့ဒီလိုပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာတိုက်ရိုက်ခံစားမှုလေးကိုရှုနေတယ်အဲ့ဒီခံစားမှုလေးရှုနေတဲ့အခါရှုနေတိုးနေရှုနေတိုးနေရှုနေတိုးနေသိခံပြီးရှုလို့တိုးတာလေးကိုသိလာတယ်အဲ့ဒီကနေမှလုံးဝသိမခံနိုင်တော့ဘူးဆိုရင်ချက်ချင်းမပြောင်းလိုက်နဲ့မပြင်လိုက်နဲ့ဘာလို့မလဲအရှုခံကိုပြန်ရှုပါကိုပြန်ရှုပါမယ်မိမိကဝင်လေထွက်လေကိုရှုတဲ့ပုဂ္ဂိုလ်ဆိုဝင်လေထွက်လေရှုခံပြန်ရှုဘုန်းကြီးတို့ယောဂီများကဖောင်းနာပင်နာလေးရှုတယ်ဆိုရင်အဲ့ဒီဖောင်းနာပင်နာလေးပြန်ရှုအထိုင်အထိကိုရှုနေပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအထိုင်အထိလေးပြန်ရှုသူ့ကိုပြန်ရှုနေတယ်ပြန်ရှုနေရင်ဟိုကဝေဒနာလေးကကြီးတဲ့ပူပြီးထင်ရှားလာရင်အဲ့ဒီထင်ရှားတဲ့ဝေဒနာပဲတစ်ခါပြန်လှည့်ပူရင်ပူတယ်လို့ထပ်ခါတက်ခါရှုပူမှုလေးတွေကမပြောင်းနိုင်တော့ဘူးဆိုရင်တခါမိမိရဲ့ရှုခံဘက်ကိုပြန်ရှုအဲ့ဒီလိုအပြန်အလှန်ရှုရအပြန်အလှန်ရှုလို့ဒီရှုမှတ်အားကောင်းလို့ဒီအရှုခံလေးပေါ်မှာအာယုံစိုက်မိသွားပြီဆိုရင်ဟိုဝေဒနာမရှိတော့ရှိတယ်ဆိုတာလည်းမသိတော့တတိလည်းမထားမိတော့အဲ့ဒီမှာဝေဒနာလွန်မြောက်သွားတယ်အရှုခံမို့ဒီလိုမှမဟုတ်ဘူးဝေဒနာကသိက္ခာပြင်းထန်နေပြီဆိုရင်ကိုမရွှေ့လို့မပြင်းလို့မပြောင်းလို့မရတော့ဘူးဆိုရင်အမှတ်တတိနဲ့ရွှေ့ပါအမှတ်တတိနဲ့ပြောင်းပါအမှတ်တတိနဲ့ပြင်ပါပြင်လို့ရတယ်နော်ရွှေ့လို့ရတယ်နော်ပြောင်းလို့ရတယ်နော်မရွှေ့ဘဲနဲ့ကြိတ်မိပြီးထိုင်ရမယ်ဒီလိုမဟုတ်ဘူးနော်အဲ့တော့ကိုယ့်ဘက်ကသိခံနိုင်တယ်များသိခံပြီးရှုမယ်လုံးဝသိမခံနိုင်ရင်အဲ့ဒီနည်းနဲ့ပဲအမှတ်တတိနဲ့ပြောင်းမယ်အဲ့တော့ယောဂီပုဂ္ဂိုလ်ဟာသိခံပြီးတော့မရွှေ့ဘဲမပြောင်းဘဲမပြင်ဘဲနဲ့သိခံပြီးဇွဲနဲ့ရှုနေတယ်ရှူတိုင်းရှူတိုင်းဟာအဲ့ဒီပူမှုဝေဒနာလေးပေါ်မှာတခါတည်းမှတ်စိတ်ကလေးကတခါစိုက်ပြီးကြာသွားလိုက်ဟိုကပူတာလေးပေါ်လာလိုက်မှတ်စိတ်ကလေးကစိုက်ချာသွားလိုက်ပူတာလေးပေါ်လာလိုက်မှတ်စိတ်ကလေးကစိုက်ချာသွားလိုက်အဲ့ဒီပုံမှာရှူစိတ်လေးကစိုက်စိုက်ကြာသွားတဲ့အခါကလည်းကြတော့ तू ပတ်ဝန်းကျင်ကို तू မသိတော့တင်မဆိုတဲ့ပညာတရား तू မသိတော့ तू သိနေတာကပူမှုသဘောလေးပဲသိတယ်ဘာသဘောလေးပဲပူသဘောလေးပဲသိတယ်အဲ့ဒီပူမှုလေးကယောပူမှုသဘောလေးကဘာလဲခံစားတာလေးကနံခံစားတာလေးကဘာလဲရှုသိလိုက်တာလေးကနံရှုသိတာလေးကဘာလဲဒီပူတယ်လို့ရှုခိုက်လေးမှာဘာနဲ့ဘာပဲသိနေတယ်ယုံနဲ့နံပဲသိတော့တယ်ဒီမှာဝေဒနာလေးရှုရင်းနဲ့တရားတွေ့သွားနေတာနော်ဘုန်းကြီးတို့ယောဂီများဝေဒနာရှုရင်းနဲ့ကိုဟာဘယ်လိုတရားတွေ့မလဲလို့တချို့ပုဂ္ဂိုလ်တွေကသုံးသပ်ဆင်ញင်နေတယ်ဘယ်လိုလုပ်ပြီးတွေ့မှလဲဆိုတော့အခုဝေဒနာကိုရှုရင်းနဲ့ကြည်စမ်းရုပ်သဘောနာမ်သဘောကိုသိနေတာအဲ့ဒီခံစားမှုလေးတိချာရှုပူရာလေးကိုအခုပြောသလိုပဲသိသလိုပဲနားတယ်လို့ရှုရင်လည်းဒီတိုင်းပဲ နာသဘောလေးနဲ့ခံစားတာလေးနဲ့သိတာလေးနဲ့ဒါပဲနာသဘောလေးကယုတ်ခံစားတာလေးကနံသိတာလေးကနံယုံနဲ့နံဘာနဲ့ပါလဲအေးယုံနဲ့နံဒီဝေဒနာကိုရှုရင်းနဲ့ယုံနံကိုကွဲသိနေတယ်ဆက်ရှုပါယောဂီဆက်ပြီးတော့ရှုနေပါရှုအားတွေကောင်းလာမယ်ရှုအားတတိအားတွေကောင်းလာရင်စိတ်တည်ကြည်မှုတမာတိတွေကအားကောင်းလာမယ်ထက်ခါထက်ခါထက်ခါထက်ခါဒီပုံမှာပဲရှုစိတ်ကလေးမြင်နေတဲ့အခါကျတော့တမာတိအားတွေကပိုကောင်းလာမယ်ပိုပြီးတော့တမာတိအားတွေကောင်းတဲ့အခါစိတ်ရဲ့စွမ်းအားကရောပိုပြီးတော့တုံ့သွားသလားထက်မြက်လာသလားအဲ့ဒီမှာစိတ်စွမ်းအားကလည်းထက်မြက်လာတဲ့အခါကျတော့ပိုပြီးတော့အတိဉာဏ်တွေကရှင်းသလားမရှင်းဘူးလားရှင်းရှင်းလင်းလင်းတွေ့လာလိမ့်မယ်ဆက်ရှုအဲ့ဒီပူဓာလေးဟာတစ်ချက်ပူလိုက်ပူဓာလေးတစ်ခါပူလိုက်ရှုလိုက်ပြတ်သွားလိုက်ပူဓာလေးတစ်ခါပေါ်လိုက်ရှုလိုက်ပြတ်သွားလိုက်ပူဓာလေးတစ်ခါပေါ်လိုက်ရှုလိုက်ပြတ်သွားလိုက်ပူမှုလေးကလည်းပေါ်ပြီးပါဖြစ်သွားတာလေဖြစ်သွားတယ်ရှုတိနေတဲ့ရှုတိစိတ်လေးကလည်းရှုတိပြီးတာနဲ့ပါဖြစ်သွားတာလေမြဲတာတွေ့သလားမမြဲတာတွေ့သလားကဲဝေဒနာရှုရင်းနဲ့ဘာတွေ့နေတာလဲဖြစ်ပြဘာကိုတွေ့နေတာလဲခင်ဗျားတို့ပြောနေတဲ့ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဆိုတာဒီမှာဒီတိုင်းရှုရင်းသိသွားမယ်ဒီတိုင်းရှုရင်းသိသွားမယ်ဆရာတော်သမတော်တွေကလည်းဟောနေတာဖြစ်ပြရှုဖြစ်ပြရှုတာဖြစ်ပြကိုမြင်အောင်ရှုခိုင်းနေတာဘာကိုမြင်အောင်ရှုခိုင်းနေတာလဲဒီအဖြစ်ပြကိုမြင်အောင်ရှုခိုင်းနေတာမရှုဘဲနဲ့တော့ဘယ်လို့မှမမြင်နိုင်ဘူးတေချာရှုမှမြင်မယ်တေချာစူးစိုက်ရှုမှမြင်မယ်အဲ့တော့ဝေဒနာရှုရင်းနဲ့ဖြစ်ပြညာနေမပေါ်ဘူးလားကဲတရားမတွေ့ဘူးလားအနေဆာနုပဒနာညာဖြစ်နေပြီအနေဆာနုပဒနာညာဆိုတာမမြဲဘူးဆိုတာကိုတေချာရှုရင်းသိသွားတဲ့ညာကိုအနေဆာနုပဒနာညာခေါ်တာဒီအနေဆာနုပဒနာညာပေါ်ပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တဒီညာနေကသူ့ဟာသူ့လိုလိုပေါ်လာလိမ့်မယ်ဖြစ်မှုပြမှုတွေမပြနှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုဖြစ်ချင်တယ်လို့မဖြစ်လို့သူ့သဘောတိုင်းသူဖြစ်နေလို့အဆိုးမရတဲ့အနတ္တအနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့သဘောကျပြီးတော့ဒီအနတ္တနုပဒနာညာနေအားကောင်းလာတဲ့အခါကျတော့အစဉ်စဉ်ဝိပဒနာညာနေပြည့်စုံတဲ့အခါဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုပြီးတော့တွေ့သိသွားနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဝေဒနာလေးကိုရှုတဲ့အခါမှာကျေးဇူးရှင်ဆရာတော်ဘုရားကြီးကကောင်းတဲ့ဝေဒနာပဲရှုရှုဆိုးတဲ့ဝေဒနာပဲရှုရှုအလယ်လတ်ဝေဒနာပဲရှုရှုရှုတဲ့အခါမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားကဲဆိုလိုက်ကောင်းဆိုးလတ်ပါဝေဒနာပေါ်ရာသိရမည်ကောင်းဆိုးလတ်ပါဝေဒနာပေါ်ရာတိယမိနှခေါလောက်ဆိုကြည်ပါကဲဘုန်းကြီးတို့ယောဂီများအခုဝေဒနာလေးတစ်ခုဖြစ်ပေါ်လာရင်အဲ့ဒီဝေဒနာလေးကိုခုရှုမှတ်လဲရှုမှတ်ပုံနေရောရှုမှတ်လို့တွေ့ပုံသိပုံမြင်ပုံနေရောဘုန်းကြီးပြောပြထားပြီအဲ့တော့အခုဝေဒနာများပေါ်လာရင်ဒီတိုင်းပြောင်းလိုက်မှလားသိခံပြီးရှုမှလားသိခံပြီးရှုဘုန်းကြီးတို့ယောဂီများအခုပြောင်းလိုက်တာဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်နဲ့အချိန်ပေါင်းကရာချင်းနေမလားမသိဘူးတထိုင်တထိုင်ကိုဘုန်းကြီးတို့ဟိုမြန်မာနိုင်ငံမှာဆိုရင်တရားထိုင်တဲ့အခါမှာများသောအားဖြင့်မျိုးသမီးများဒူးလေးတုပ်ထိုင်တာဆိုတော့အဲ့ဒီဒူးလေးတုတ်ထိုင်တဲ့အခါမှာပြင်လိုက်တာဒီဘက်ကဒူးလေးခြေထောက်လေးနှစ်ဖက်ကိုဟိုဘက်လှည့်လိုက်ပြန်မကြဘူးဟိုဘက်တစ်ခါလှည့်ထားတဲ့ခြေထောက်လေးကဟိုဘက်လှည့်လိုက်ပြန်ဘာနဲ့ဒူးလဲဆိုချက်ခွတ်တန်းကစားနေတယ်လို့ပဲငငယ်တုန်းကလေချက်ခွတ်တန်းချက်ခွတ်တယ်ဆိုတော့ခြေထောက်လေးနှစ်ဖက်ကိုဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ချက်ကရက်တယ်လို့အဲ့ဒီမှာချက်ခွတ်တန်းကစားနေတယ်လို့ပဲခြေထောက်ကိုဟိုဘက်လှည့်လိုက်ပြန်တော့ကြဒီဘက်လှည့်လိုက်ပြန်ဟိုဘက်လှည့်လိုက်ပြန်ခဏခဏလှည့်အဲ့လိုခဏခဏပြောင်းနေခဏခဏရွှေ့နေရင်တမာရီမဖြစ်ဘူး။ဘာမဖြစ်တာလဲ။တမာရီမဖြစ်ဘူး။တမာရီမှမဖြစ်ရင်ဉာဏ်ကလုံးဝမဖြစ်နိုင်ဘူး။ဉာဏ်မဖြစ်လို့ရှိရင်ဒီဉာဏ်အားတွေမပြည့်စုံရင်မဉာဏ်ပူဉာဏ်နိဗ္ဗာန်ဆိုတာဘယ်နည်းနဲ့မှမျက်မှောက်မပြုတ်နိုင်ဘူး။ ဒါကြောင့်မို့နိဗ္ဗာန်ရနိုင်ဖို့အတွက်လည်းပဲတိခံမှာပါလို့ရမှာလေ။အေးတိခံရမယ်။ဝေဒနာကိုဣရိယာပုကမကွယ်စီနဲ့။ဘာကမကွယ်စီနဲ့လဲ။ဝေဒနာရဲ့သဘောကိုကောင်းကောင်းသိခြင်းရင်အဲ့ဒီဣရိယာပုကိုခဏခဏမပြောင်းနဲ့ခဏခဏမရွှေ့နဲ့ခဏခဏမပြင်းနဲ့ဒါကိုပြောတာ။ခဏခဏရွှေ့တော့မရွှေ့ရဘူးလားရွှေ့ရတယ်သို့တော့ဘာမှအကုသို့မဖြစ်ပေမဲ့တမာတိမဖြစ်ဘူး။ဒါလေးပဲပြောမယ်တမာရီမဖြစ်နိုင်တမာရီဖြစ်ခြင်းနဲ့စိတ်တည်ငြိမ်ခြင်းနဲ့ဆိုရင်ဝေဒနာလေးကိုတိခံတိခံပြီးတော့ကိုယ်ကရှုမှတ်တယ်တိခံရှုမှတ်တော့တစ်ချက်မှန်လိုက်တစ်ချက်အာယုံပေါ်မှာတည်သွားလိုက်တစ်ချက်မှန်လိုက်တစ်ချက်ဝေဒနာလေးပေါ်မှာတည်သွားလိုက်တစ်ချက်မှန်လိုက်တစ်ချက်ဝေဒနာပေါ်မှာတည်သွားလိုက်နေအဲ့ဒီပုံမှာတိခံပြီးမှတ်ချက်ဒီ10ချက်လောက်မှတ်နိုင်ရင်10ချက်လောက်အဲ့ဒီပုံမှာတမာရီလေးတည်သွားဟေးအချက်20အချက်50အချက်100မှတ်နိုင်ရင်အဲ့ဒီပုံမှာတမာရီကပို့ပြီးတော့တည်သွားတယ်။အဲ့လိုစိတ်တည်ကြည်မှုတမာရီတွေအားကောင်းလာတဲ့အခါကလာကြတော့စိုးစိုးကပြောတဲ့အတိုင်းပူရင်ပူသဘောလေးပဲတွေ့ရတယ်။နာရင်နာသဘောလေးပဲတွေ့ရတယ်။ဒူးတွေကိုက်နေရင်ကိုက်သဘောလေးပဲတွေ့ရဒူးဆိုတာမတင်ရှားတော့ကိုယ့်ရဲ့ပုံပန်းတည်တံပြဉ္ညာတိပျောက်သွားတယ်။ဝိညာပြဉ္ညာတိတဘာဝမေဝပတ္တိတိဝိပဒနာဝိပဿနာအထုတ်တယ်ဆိုတာပြဉ္ဉာဏ်နဲ့ပရမတ်ကွဲအောင်ကွာအောင်ရှုတာပြဉ္ဉာဏ်သဘောကနေပြီးတော့ပရမတ်သဘောပေါက်သွားအောင်ပရမတ်သဘောရောက်သွားအောင်ရှုတာဒါဝိပဿနာမယ်အဲဒီဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာဒီပြဉ္ဉာဏ်အာယုံကနေပြီးတော့ရှုပံများတဲ့ခါကျတော့ပရမတ်တကယ့်သဘောလေးပဲသွားတွေ့ရမယ်ပူရင်ပူသဘောလေးပဲတွေ့ရမယ်နာရင်နာသဘောလေးပဲတွေ့ရမယ်ငါခန္ဓာကငါခါးကြီးကနာနေတာပဲဒီလိုမဟုတ်ဘူးအတ္တမာရီပူနေတာပဲဒီလိုမဟုတ်ငါရဲ့ဒူးတွေကကိုက်နေတာပဲဒီလိုမဟုတ်သူဟာသူကိုက်နေတဲ့သဘောလေးပဲသိတယ်ပူနေတဲ့သဘောလေးပဲသိတယ်နာနေတဲ့သဘောလေးပဲသိတယ်ဒီမိမိရဲ့ခါဆိုတဲ့ပုံသဏ္ဍာန်မရှိတော့တင်မဆိုတဲ့ပုံသဏ္ဍာန်မရှိတော့ဒူးဆိုတဲ့ပုံသဏ္ဍာန်မရှိတော့သူ့ရဲ့ဉာဏ်ထဲမှာအဲ့ဒီပူမှုသဘောလေးနဲ့သိမှုလေးခံစားသိမှုလေးနာမှုသဘောလေးနဲ့ခံစားသိမှုလေးကိုင်းမှုသဘောလေးနဲ့ခံစားသိမှုလေးအဲ့ဒီသဘောလေးကိုသိတယ်သဘောကိုသိပြီးသဘာဝကိုမြင်ပြီဆိုရင်ယုံနံမြင်ပြီဘာကိုမြင်တာလဲယုံနံကိုမြင်ပြီအဲ့ဒီမှာဆက်ရှုလို့ယုံနံမြင်မှုအားကောင်းလို့တမာတိတွေအားကောင်းလို့ဉာဏ်နေတက်လာပြီဆိုရင်အဖြစ်ပြက်ကိုမမြင်နိုင်ဘူးလားစောစောကပြောတဲ့အတိုင်းဖြစ်မှုပြက်မှုဝေဒနာလေးရဲ့တခါလေးဖြစ်လိုက်ပြက်လိုက်ရှုသိစိတ်လေးရဲ့တိလိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်တိလိုက်ပြောင်းလိုက်နေအဲ့ဒီမှာမမြဲတဲ့သဘောကိုဒီဝေဒနာရှုရင်းနဲ့ပဲသိလာတာ။အဲ့ဒီလောက်ဝေဒနာရဲ့ဒီမှာဖြစ်မှုပြမှုသဘောလေးသိနေပြီဆိုရင်ပြောင်းခြင်းနာရွှေ့ခြင်းနာရှိသေးလား။ပြောင်းလဲမပြောင်းဖြစ်တော့ဘူးရွှေ့လဲမရွှေ့ဖြစ်တော့ဘူး။ဝေဒနာကိုအဲ့ဒီမှာဘာမြင်သွားပြီလဲဆိုတော့ဖြစ်ပြည့်မြင်သွားပြီ။ဘာမြင်သွားပြီလဲ။ဖြစ်ပြည့်မြင်သွားပြီနာတာကငါနာတာမှမဟုတ်ပဲ။ဟုတ်တယ်မို့လား။ကျင်နာကငါကျင်နာမှမဟုတ်ပဲပူရာကငါပူရာမှမဟုတ်ပဲသူသဘောတည်းသူဖြစ်ပြီးပြည့်နေတယ်ဆိုတော့ကိုကပြုပြင်စရာပြောင်းရွှေ့စရာလိုသေးလားမလိုတော့ဘူးအဲ့လိုဖြစ်ပြည့်မမြင်သေးရင်တော့ပြောင်းနေရမှာပဲရွှေ့နေရအောင်မှာပဲလှည့်နေရအောင်မှာဘာကြောင့်လဲငါပဲညောင်းနေတာပဲငါပဲပူနေတာပဲငါပဲနာနေတာပဲငါအနေအချင်းသိနေတယ်အဲ့တော့အတ္တဒိဋ္ဌိသူလုံးဝမပြုတ်သေးလို့ပဲပြုတ်နေပြီသူ့ရဲ့သဘောယုံနာရဲ့အဖြစ်ပြက်ကိုသိချာမြင်ပြီဆိုရင်ပြောင်းဖို့လည်းမလို့ရွှေ့ဖို့လည်းမလို့ပြင်ဖို့လည်းမလို့ဒါလေးကိုဖြစ်ဖြစ်ကလေးဖြစ်နေပြီးဖြစ်သွားတဲ့သဘောလေးပဲကြည်ပြီးသိနေုံပဲဘုန်းကြီးတို့ကမှတ်ပါမှတ်ပါလို့ပြောရတာကရှုစိတ်ကလေးအဲ့ဒီပုံမှာမရောက်နိုင်သေးလို့သာပြောရတာရှုစိတ်ကလေးကဒီပုံမှာအထူးအာယုံဆိုင်เสียမလို့တော့ဘူးဆိုရင်ကိုကအตาလေးစောင့်ကြည့်ပြီးသိနေုံလေးပဲညာဆိုတာသိနေုံလေးပဲဘာမှဒီကစိတ်แท้ကမှတ်เสียရကိုမလို့တော့သိနေုံလေးပဲသိတည်သွားယုံပဲဒါကြောင့်မို့ဝေဒနာလေးတွေရှုတဲ့အခါမှာလည်းပဲအကောင်းဝေဒနာပဲရှုရှုအဆိုးဝေဒနာပဲရှုရှုအလယ်လဝေဒနာပဲရှုရှုသိအောင်ရှုပါဘာဖြစ်အောင်ရှုရမှာလဲသိအောင်ဆိုတာယုံနံကိုသိအောင်အဖြစ်ပြက်ကိုသိအောင်မမြဲတာကိုသိအောင်အဆိုးမရတာကိုသိအောင်ဆင်းရဲတာကိုသိအောင်ဒါကိုသိအောင်ရှုရမှာအဲ့ဒီလိုသိမှလည်းဝိပဿနာဉာဏ်ဖြစ်တယ်အဲ့ဒီတော့ဆက်ပြီးတော့အထုစာဘုန်းကြီးတို့ယောဂီများမှာတော့အကောင်းဝေဒနာဆိုတာအဖြစ်နဲ့ပါလေအကောင်းဝေဒနာကတော့ယောဂီကအိတ်ငိုက်နေတဲ့အချိန်မှသူသိတယ် ယောဂီကပြောသေးတယ်တပည့်တော်ဒီတထိုင်ထိုင်နေရတာဘာဝေဒနာမှမပေါ်ဘူးဘယ်ပေါ်မှလုံးမအိပ်ပျော်နေသူဝေဒနာပေါ်မှမှသူတိမထားမိပဲကိုကဝေဒနာဖြစ်လို့ပြင်မှမသိတော့ဘူးအိပ်ပျော်နေတယ်ခုဘုန်းကြီးမနေ့ကတရားထိုင်တော့ငါပဲပေးရဟောက်တန်ကြားနေတာနိကြားနေတယ်လေအတန်လေးကြားနေရတယ်အဲ့တော့ तू အဲ့ဒီပုဂ္ဂိုလ်ဟာ तू ဒီတိုင်းထိုင်နေရတာကောင်းတယ်ပြောမှာပေါ့အိပ်ပြောနေလို့ဆိုတာကောင်းမှာပေါ့အဲ့တော့တကယ်ဝိရိယစိုက်ပြီးတော့တကယ်ကြိုးစားရှုနေတဲ့ပုဂ္ဂိုလ်ကြတော့အိပ်လည်းမပြောဘူးထိနာမိတာမဝင်ဘူးခန္ဓာရဲ့ဖောက်ပြန်နေတဲ့သဘောတွေကို तू သိအဲ့လိုကိုသိချာလေးသိအောင်ရှုရမယ်အကောင်းဝေဒနာဆိုတာစာပိုင်းမှာမဖြစ်သေးဘူးအဲ့ဒီအကောင်းဝေဒနာကဒီဥရိယဘေယညာလောက်ဖြစ်ပျက်ကိုမြင်တဲ့ညာလောက်ရောက်တဲ့အခါမှာအနည်းငယ်သိလာအဲ့ဒီကနေဆက်ရှုတဲ့အခါမှာသင်္ခါရုပ္ပခဏ်ညာလောက်ရောက်ပြီဆိုရင်တော့ယောဂီပုဂ္ဂိုလ်ဟာအကောင်းဝေဒနာတွေကိုလည်းသိလာပါလေ။ဒီဝေဒနာရှုပြန်တော့လေခံစားနေရတာချမ်းသာတယ်ကောင်းတယ်ဒါရှုလည်းပဲဒါလည်းဖြစ်ပြီးပြည့်နေတာဒီသဘောပဲသိတာ။ဆင်းရဲတဲ့ခံစားမှုပေါ်လည်းဖြစ်ပြီးပြည့်နေတာဒီသဘောလေးပဲသိတာ။သင်္ခါရုပ္ပခဏ်ဆိုတာယုံနံသင်္ခါရတရားတွေကိုပိက္ခာဥပိက္ခာလေးလေးယူရှုနိုင်တာ။ဘာဖြစ်နိုင်တာလဲ။လေးလေးယူရှုထားနိုင်နေဆိုတော့သူ့ကိုပြောင်းเสียရွှေ့เสียပြင်เสียလူသေးလားအဲ့ဒီသင်္ခါရုပ္ပခဏ်ဉာဏ်များတကယ်ရနေတဲ့ပုဂ္ဂိုလ်ဆိုရင်နာယီပေါင်းများစွာမပြောင်းမရွှေ့မပြုတ်မပြင်းမဲနဲ့ကောင်းကောင်းကြီးရှုနိုင်သွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအသေးချာလေးကြိုးစားပြီးတော့ရှု။ဒါကဝေဒနာနုပတ္တနာ။နောက်တစ်ခါစိတ်တနုပတ္တနာ။စိတ်တအနုပတ္တနာ။စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတဲ့။ဘာဖြစ်တိုင်းရှိရမှာလဲဒါကိုဘုန်းကြီးတို့တတိပဋ္ဌာန်တုတ်တံဒေသနာတော်မှာတော့တရာကံဝါစေတံတရာကံစေတံတိပ္ပဇာနာတိဝိတရာကံဝါစေတံဝိတရာကံစေတံတိပ္ပဇာနာတိသာဓောတံဝါစေတံသာဓောတံစေတံတိပ္ပဇာနာတိဝိတဓောတံဝါစေတံဝိတဓောတံစေတံတိပ္ပဇာနာတိတံမောဟဝါစေတံတံမောဟစေတံတိပ္ပဇာနာတိဝိတံမောဟံဝါစိတံဝိတံမောဟံစိတံတိပ္ပဇာနာတိအဲဒီမှာတရကံဝါစိတံနဲ့ရာခနဲ့တကွဖြစ်တဲ့စိတ်တဲ့အဲဒီလိုရာခစိတ်တွေဖြစ်ပေါ်လာရင်လည်းပဲအဲဒီစိတ်ကိုရှုလောဘစိတ်တွေဖြစ်နေရင်လည်းအဲဒီလောဘဖြစ်တဲ့စိတ်ကလေးကိုရှုသူရဲ့ပင်ကိုယ်တဘာဝအတိုင်းဖြစ်နေတဲ့စိတ်လေးရှိရင်လည်းပဲလာရာကလည်းမဖြစ်ဘူးလောဘလည်းမဖြစ်ဘူးဆိုရင်အဲ့ဒီပဂရိဖြစ်နေတဲ့စိတ်ကလေးပဲရှုနေစိတ်ကလေးကိုနောက်ကတတိဥသိတဲ့စိတ်ကလေးနဲ့ရှုနေတာဟာစိတ်တနုပတနာပဲစိတ်ကိုစိတ်နဲ့ပြန်ရှုတာဘာကိုဘာနဲ့ပြန်ရှုတာလဲလောဘစိတ်ဖြစ်လာရင်အဲ့ဒီလောဘစိတ်ကိုနောက်ကတတိဥသိတဲ့စိတ်လေးနဲ့ရှုຍາກະສິດທີ່ဖြစ်လာရင်အဲ့ဒီຍາກະສິດလေးကိုနောက်ကတတိဥစီတဲ့စိတ်နဲ့ပြန်ရှုနေတယ်ဒါစိတ်တနုပတ္တနာပဲတကယ်လို့ဒေါသတွေဖြစ်လာရင်အဲ့ဒီဒေါသစိတ်ကလေးကိုရှုလုံးဝဒေါသတွေမဖြစ်ဘူးဆိုရင်လည်းပဂရိဖြစ်နေတဲ့အတိုင်းလေးပဲအဲ့ဒီစိတ်ကလေးကိုပဲပဂရိစိတ်ကလေးကိုပဲရှုတယ်ခုတရားအထုတ်ရင်ကနေပြီးတော့လည်းပဲလောဘတွေလည်းဖြစ်တယ်ဒေါသတွေလည်းဖြစ်တယ်တကတရံမှာမိမိကစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ပုဂ္ဂိုလ်ဆိုရင်စီးပွားရေးနဲ့ဆက်ပြီးတော့တရားရှုမှတ်ရင်းကနေတရားအာယုံနဲ့မရောက်ဖဲနဲ့အဲ့ဒီစီးပွားရေးတွေကိုသွားပြီးစိတ်ကရောက်သွားရင်ဒီတခါတော့ငါအမျက်ကြီးကြီးရမှာပဲဟိုစိတ်ကဖြစ်နေဒါလောဘစိတ်တွေဖြစ်နေတာဘာတွေဖြစ်နေတာလဲလောဘစိတ်တွေဖြစ်နေတာအဲ့ဒီစိတ်လေးကိုနောက်စိတ်နဲ့ရှုစိတ်လေးနဲ့ပြန်ရှုရတာဒေါသစိတ်ဖြစ်တယ်ဆိုတာကဘုန်းကြီးတို့ယောဂီများဒီတရားထိုင်ရင်ကတရားထုတ်ရင်ကဘာလို့ဒေါသဖြစ်နေတာလဲတခါတရံမှာမိမိကိုယ်ကိုမိမိပြန်ပြီးဒေါသဖြစ်တယ်ကိုကစူးစမ်းတယ်မစူးစမ်းတဲ့ပုဂ္ဂိုလ်ကတော့မဖြစ်ပါဘူးတကယ်ကိုကဝရိယဆိုင်ပြီးတော့ဒီစိတ်ကလေးဘယ်မှမထွက်အောင်ကိုခန္ဓာပေါ်မှာပဲကိုနေအောင်အထူးကြောင့်ကြဆိုင်ပြီးအာထုတ်တယ်အာထုတ်နေရင်ကနေဖြုတ်ဆူထွက်သွားပြန်ဖြုတ်ဆူထွက်သွားပြန်ပြီဒီစိတ်ကအဲလိုဖြုတ်ဆူထွက်သွားတဲ့ခါစိတ်ကိုပြန်ထင်းထင်းတဲ့ထဲကတည်းကထွက်သွားပြန်ပြီအဲလိုစိတ်ကတည်းကလည်းအထွက်တည်များလာတဲ့ခါကျတော့ကိုကိုကိုကိုမကျင့်တတ်တော့အောင်အဲလိုကိုကိုကိုမကျင့်တတ်ဖဲနဲ့တခါလေကြမ်းနဲ့ခန္ဓာကိုယ်နဲ့စောင့်နေပုဂ္ဂိုလ်ဘုန်းကြီးတွေ့ဘူးတယ်ဘုန်းကြီး ဘုန်းကြီးတို့ကဟိုမြန်မာနိုင်ငံမှာဓမ္မယုံကြီးတဲ့မှာဘုန်းကြီးတရားဆက်တဲ့နေရာဌာနကိုတည်တံ့အဆောင်မလုပ်ပါဘူးဓမ္မယုံထဲမှာအများပရိသတ်ရှိအများပရိသတ်ကြားနိုင်တယ်ဘုန်းကြီးပြောတဲ့စကားယောဂီပြောတဲ့စကားကြားနိုင်တဲ့နေရာမြင်နိုင်တဲ့နေရာဒီနေရာမှာပဲဘုန်းကြီးတို့တရားမေးပါတယ်ကွဲရတည်တံ့အဆောင်ထားပြီးမစစ်ပါဘူးအဲ့ဒီလိုဆိုတော့ဒီမှာတရားမေးရင်စီရင်ယောဂီကိုတရားမေးရင်ယောဂီပြောတာကိုနားထောင်ရင်ဘုန်းကြီးဟိုတရားထိုင်ပြီးရှုမှတ်တဲ့ပုံကိုယ်လေးကိုကြည့်ဘယ်ယောဂီကနိုင်တယ်အိတ်တယ်တရားလျှောက်တော့ဘယ်လိုလျှောက်လဲသူ့ကိုပြန်ပြီးပုံဖန်းကြည့်ရတာပေါ့ယောဂီကဒီမှာတရားထိုင်တော့ကတော့ငိုက်လိုက်တာတဆတ်ဆန်းနေဟိုတရားလျှောက်တဲ့အခါကျဟိုဒီနေ့တရားမှတ်လို့ကောင်းတာဘယ်မှစိတ်တည်းမထွက်ဘူးဆိုတာပေါ့အဲ့တော့သူပြောနေသူကိုလက်တွေဖြစ်နေတာလေးနဲ့ကန့်ညီမှုရှိမရှိဆိုတာလည်းအကဲခတ်ရတာရှိပါတယ်။အဲဒီကံကြတော့ဒီမှာယောဂီကစိတ်ကိုဘယ်မှမထွက်အောင်ကြိုးစားနေတဲ့ယောဂီတယောက်။အဲလိုကြိုးစားပြီးတော့အတင်းကိုကိုယ့်ဟာကိုယ်ကိုစိတ်ကိုချုပ်တီးတယ်။သူကချုပ်တီးတာဝိပဿနာဆိုတာချုပ်ရတဲ့လုပ်ငန်းမှမဟုတ်ဘဲနဲ့။သူကအဲဒီမှာတရားရှုရင်ကစိတ်ကထွက်တယ်။စိတ်ထွက်တဲ့ခါကျတော့သူ့အထိုင်ကိုတစ်ခါလေးဒုလိုလိုပြီးတော့တစ်ခါပြန်ပြီးတခြားလှုပ်ပြန်တယ်။ဟဲ့တခြားပြုတ်ပြင်ပြီးလှုပ်ပြန်တယ်။ထိုင်နေမှတ်တယ်မရပြန်ဘူးဆိုတော့နောက်ကြတော့ကြာတော့တခါကြာနေဆောင်အောင်။ဩဒီယောဂီသူစိတ်သူမနိုင်ဖြစ်နေတာ။သူဟာသူပဲတယောက်တည်းရံဖြစ်နေတယ်။တယောက်တည်းရံဖြစ်နေတာ။ဘသူနဲ့ရံဖြစ်တာလဲ။သူဟာသူရံဖြစ်နေတာသူတယောက်တည်း။အဲဒီမှာဒေါသတွေဖြစ်။ Now ဗဟိတအပြင်ပုဂ္ဂိုလ်တွေကိုဒေါသဖြစ်တယ်။အပြင်ပုဂ္ဂိုလ်ဒေါသဖြစ်တယ်ဆိုတာကတော့ယောဂီပုဂ္ဂိုလ်ဟာအထုတ်တဲ့နေရာ၊သွားတဲ့နေရာ၊လာတဲ့နေရာ၊ထိုင်တဲ့နေရာအကုန်တိမ်မွေ့ရတယ်။မိမိရဲ့အတန်ကြောင့်ဘေးရောဂီအနှောက်အယှက်ဖြစ်မသွားစေရအောင်။ကိုမလုံနိုင်လို့ကိုမရှုနိုင်လို့ကိုကပြင်ရပြန်နေဆိုရင်မဲ့ထားရပြန်နေဆိုရင်မဲ့ကိုရဲ့ပြုပြင်မှုကြောင့်ကိုရဲ့ဒီချင်းနှင်းမှုကြောင့်ဘေးပုဂ္ဂိုလ်ကိုအတန်မကြားစေရဘူး။မြတ်စွာဘုရားလက်ထက်ကဘုန်းကြီးတို့ယဟန်တော်တွေတိုးထဲမှာတရားအထုတ်ကြတယ်ကြည့်။တနေရာစီတနေရာစီလေးအထုတ်နေကြတယ်အဲ့ဒီအထုတ်နေစဉ်မှာဒီကြားကနေပြီးတော့တခါလေလာလာပြီးတော့ယဟန်တော်တွေကိုကြိုက်ချီကြိုက်ချီပြီးတော့သူတို့စားကြတယ်ယဟန်တော်တွေကတပားတပားတမာတိပြတ်သွားမှဆိုလို့အတန်မပေးဘူးကြည့်နော်ကိုကိုကိုအသက်တရားမဲ့အချိန်တောင်မှအတန်မပေးဘူးအတူတရားအထုတ်ဖို့အထုတ်ပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုကြောင့်တမာတိပြတ်လိမ့်မယ်ဆိုအတန်မပေးဘူးနောက်ကြတော့မှတန်ခတ်မထေကြီးကတန်ခါတွေကိုစီစစ်တဲ့အခါကြတော့မှဩယော့နေတယ်အဲ့ဒီကြတော့မှဒီလိုအန္တရာယ်တော့ရှိနေပြီတကယ်လို့အန္တရာယ်တွေ့ရင်အတန်ပေးကြဆိုပြီးတော့အဲ့ဒီကြတော့မှအတန်ပေးတော့တာဒါကြောင့်ဘုန်းကြီးတို့ယောဂီများအသက်နဲ့အန္တရာယ်နဲ့ကြုံတွေ့နေတာတောင်မှအတူတူအထုပ်ဖို့အထုပ်ပဲဖြစ်တဲ့ပုဂ္ဂိုလ်သမာဓိပြပြန်းသွားမှဆိုလို့အတန်မပေးကြအောင်အခုလည်းပဲမိမိတို့အထုပ်ဖို့အထုပ်ပဲချင်းချင်းကိုယ်သမာဓိမရလို့ကိုယ်စိတ်တည်မငြိမ်လို့ကိုဟာထံရကထရမယ်ပြင်ရမယ်ပြုတ်ရမယ်ဆိုရင်တင်တင်မွေ့မွေ့တို့တို့တက်တာအတန်နေမကြအောင်ပြုပြင်တာကစနောက်ဆုံးဒီနေရာမှာဣရိယာပုကဖြစ်ပြီးတော့ထားရတော့မယ်ဆိုရင်လေကိုထတာကိုချီနင်းသွားတာဒီအတန်နေဘာတမ်းမှမကြရအောင်ဒီခါလေအတန်ကိုလုံအောင်အထူးပြုပြီးတော့ဆောင်းလျှောက်ပေးပါဟာတရားရဲ့တမာရီကိုတယောက်ကဆောင်းလျှောက်ပေးတာဖြစ်ပါတယ်တကယ်လို့အဲ့ဒီလိုမဆောင်းလျှောက်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာအနေချမ်းအထိုင်ချမ်းအသွာချမ်းအကုန်ကြမ်းထိုင်တဲ့အခါကျတော့လည်းပဲတခါလေထိုင်ကြတဲ့ဒုံးဆိုထိုင်ကြတယ်ဘေးကလူတွေပဲတုံသွား။အဲ့လိုဆိုတော့ဟိုမှာမှတ်နေတဲ့အမှတ်ကပြတ်သွား။အဲ့ဟာမျိုးဆိုရင်ကြာတော့တစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်ကိုကတမာရီဖြစ်အောင်အထူးကြောင့်ချစိုက်ပြီးတော့ဝရိယစိုက်ပြီးရှုနေတဲ့ပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ကြောင့်ခဏခဏတမာရီပြတ်ပြီးဆိုရင်စိတ်ထဲမှာဒေါသတွေဖြစ်နေတယ်။အဲ့ဒီပုဂ္ဂိုလ်ကိုဒေါသတွေဖြစ်နေတယ်။အဲ့ဒီဒေါသစိတ်ကိုရှုရမှာပါကိုရှိရမှာနဲ့ဟေးအဲ့ဒီစိတ်ကလေးကိုပြန်ပြန်ရှိရဒေါသဖြစ်နိုင်ရင်ဒေါသစိတ်မိမိကိုယ်ကိုဖြစ်တဲ့ဒေါသစိတ်သူတစ်ပါးပုံမှန်ဖြစ်တဲ့ဒေါသစိတ်ဘုန်းကြီးတို့ဒီမှာကြတော့မရှိပါဘူးဘုန်းကြီးတို့ဒီရန်ကုန်တို့ဘာလို့ကြတော့တရားထိုင်တဲ့နေရာကိုခါလေးဧကလေးတွေနဲ့ကြွကြွဧကလေးတွေနဲ့ထည့်ထင်လာကြတယ်ဘာလေးတွေထည့်လာတယ်တော့မသိပါဘူးပြေုပ်စီဘူးတို့ဘာတို့နေမှာပါမထည့်လာအဲ့ဒီထည့်လာပြီဆိုရင်တချို့ပုဂ္ဂိုလ်ကတခါလေးသူတရားမှတ်လို့မရတိုင်းအဲ့ဒီကြွကြွအိတ်နိုင်နေတာပဲတကြွကြွနဲ့ဘေးကပုဂ္ဂိုလ်ကဘလို့မှရှုမှတ်လို့မရအောင်ဂ ကြာတော့ပြောလို့လည်းအဆင်မပြေတော့ဟောတဏှာထသွားပြီတဏှာသွားထိုင်ရမယ်။ညီအဲ့ဒီလိုအတန်ပလန်နေပေါ့ဒါရီဟာတယောက်ရဲ့တမာရီကိုဖြစ်စည်းစေတာဖြစ်တဲ့အတွက်အဲ့ဒါကိုလည်းပဲမိမိတို့ကဆောင်ရမှန်လားရှောင်ရမှန်လားရှောင်ရမယ်မိမိအတန်ကြောင့်ဘေးပုဂ္ဂိုလ်တွေအနှောက်အယှက်မဖြစ်စေနဲ့ကိုမရှုနိုင်ဘူးကိုမပွားနိုင်ဘူးကိုတမာရီမထူထောင်နိုင်ဘူးကိုမထူတိုင်းနိုင်လို့သူတို့ဘာတွေကိုလည်းမပြည့်စည်စေနဲ့သူတို့ကြိုးစားနေတာကိုသူတို့အောင်မြင်ပါစေသူတို့တမာရီဖြစ်ပါစေကို့ကြောင့်တော့ဒီပုဂ္ဂိုလ်တွေကို့အတန်ကြောင့်တော့ကို့ရဲ့အမူအရာကြောင့်တော့တမာရီမပြည့်ပါစေနဲ့ဆိုပြီးတော့တိမ်တိမ်မွေ့မွေ့သွားလာလာကစားချီတန်းလုံအောင်ထိုင်နာထတာကစားတက်တောင်တက်တာတိမ်တိမ်မွေ့မွေ့အတန်မကြအောင်နောက်ဆုံးအချောင်းဆိုးရတယ်ကို့မှာကျန်းမာရေးရဘလို့မှဖြစ်နိုင်မှုဆိုရင်ပါဇက်ကလေးကိုပိတ်ဆိုးပါပါဇံလေးပိတ်ဆို့လို့အဆင်မပြေဘူးဆိုရင်ဘေးမှာရှိတဲ့ရေပလင်းလေးကရေလေးကိုတောက်လိုက်ပါဒါဆိုရင်ချောင်းဆိုးရပ်သွားမယ်အဲ့ဒီလိုပေါ့အဲတကယ်လို့ကိုဟာသိပ်ကိုချောင်းဆိုးနေတယ်ဆိုရင်ဒီခမ်းမလေးတွေကိုမဝင်မဲနဲ့ဘေးမှာသွားပြီးစဉ္ညာလေးရှောင်နေမယ်အဲ့ဒီလိုနီးနေတဲ့ကို့အတန်ကြောင့်ယောဂီတွေစိတ်နှောက်ခြင်းမဖြစ်ရအောင်ဒါကြောင့်ဒီစိတ်ကလေးကဒေါသစိတ်ဖြစ်ပေါ်လာရင်လည်းအဲ့ဒီစိတ်ကလေးကိုရှုပါတဲ့တကယ်လို့ပဂရိအတိုင်းဒေါသစိတ်မဖြစ်ဘူးဆိုရင်လည်းပဂရိစိတ်လေးကိုရှု။မောဟတွေးဝင်မှုတွေဖြစ်လာရင်လည်းတွေးဝင်မှုလေးတွေကိုရှု။တွေးဝင်မှုမဖြစ်ဘူးဆိုရင်လည်းပဲပဂရိဖြစ်တဲ့စိတ်လေးတိုင်းရှု။အဲဒီလိုယောဂီပုဂ္ဂိုလ်ကလောဘနဲ့အောင်ဒေါသနဲ့အောင်မောဟနဲ့အောင်ဒါတွေကိုရှုမှတ်ပြီးတော့ပယ်သွားရတာ။ဘာဝနာတရားပွားများအထုတည်ဆိုတာလောဘဒေါသမာနနဲ့ကိုယ်မှာတခြားမန်နေရှိတယ်တချို့ကပညာမန်နေရှိတယ်တချို့ကဥစ္စာမန်နေရှိတယ်တချို့ကအစင်မန်နေရှိတယ်တချို့ကယာဓုမန်နေရှိတယ်တချို့ကအဲအဆွေမျိုးစသည်ဖြင့်အချွေရန်ပေါများမှုဆိုတဲ့မန်နေရှိတယ်ဒီမန်နေကိုတရားထုတ်တဲ့ခါမှာလုံးဝပယ်ထားရတယ်အဲ့ဒီမန်နေပယ်လေးထားရတယ်ဒီကရှုမှတ်တဲ့ခါမှာလည်းပဲအမှန်ကိုမြင်သွားပြီဆိုရင်မာနတွေဆိုတာလုံးဝယုံနေသွားတယ်ဘုန်းကြီးတို့ဒီမှာဖြစ်မှုပြမှုလေးကိုတရားသိတဲ့ပုဂ္ဂိုလ်ဟာမာနတွေယုံနေသွားတယ်။ဘာယုံနေသွားလဲ။မာနကိုယုံနေသွားတယ်။အဖြစ်ပြက်ကိုမြင်ပြီးဆိုတဲ့ပုဂ္ဂိုလ်ဟာမာမာနမရှိတော့ဘူး။ဘာကြောင့်လဲ။ငါဘလောက်ပဲပညာတတ်တန်အားလုံးဟာဖြစ်ပြီးပြတ်မှာပဲ။ပညာမတတ်တဲ့လူလည်းဖြစ်ပြီးပြတ်မှာ။ငါဘလောက်ပဲဥစ္စာပစ္စည်းပေါများပေါများဖြစ်ပြီးပြတ်မှာပဲ။မွေးတဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးပြတ်မှာပဲ။ငါဘလောက်ပဲယာရုကြီးကြီးဖြစ်ပြီးပြတ်မှာပဲယာရုငယ်တဲ့ပုဂ္ဂိုလ်လည်းထားမယ်အကုန်လုံးဟာယုံနာခန္ဓာရရင်အားလုံးကဖြစ်ပြီးပြတ်မဲ့တရားကြီးတဲ့ပဲလို့အမှန်သုံးသပ်နိုင်ပြီအမှန်နဲ့သိနေပြီဆိုရင်မာနဆိုတာရှိသေးလားလုံးဝမရှိတော့ဒါဖြစ်ပြည့်မြင်တဲ့ပုဂ္ဂိုလ်နော်မာနတွေလုံးဝယုံနေသွားဆင်းရဲဘုန်းကြီးတို့ဒီမှာဆင်းရဲတဲ့သဘောကိုမြင်ပြီးဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေလို့ဆင်းရဲပဲဆိုတာကိုသိပြီဒီခန္ဓာကိုယ်ကြီးဟာအစကတော့ငါအားကိုးလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်နေတာအခုကျတော့ခန္ဓာကိုယ်ကြီးဟာဖြစ်ပြီးပြည့်နေတာဘာတစ်ခုမှမမြဲပါလားအားမကိုးလောက်တဲ့ခန္ဓာကိုယ်ကြီးဒီတကယ်တော့ဆင်းရဲတုံဆင်းရဲကြီးငါပွေပိုက်ထားရတာပါလားလို့သိရင်တဏှာကင်းသွားပြီဘာကင်းသွားပြီလဲတဏှာကင်းသွားပြီဆင်းရဲတုံကြီးပဲဘာနှစ်သက်เสียရှိသေးလဲဘာမှကိုမနှစ်သက်တော့သူလည်းဆင်းရဲတုံကြီးကိုလည်းဆင်းရဲတုံကြီးပဲအဲ့တော့ဆင်းရဲတုံကြီးပါလို့အမှန်သိနေပြီဆိုမှတော့တဏှာဒီပုံမှာနှစ်သက်တံမြတ်နိုးတာတွေ့တာလားခင်မင်တာဘာတစ်ခုမှမရှိတော့ဩအနတ္တအစိုးမရတဲ့သဘောကိုသိပြီဆိုရင်ကတော့ငါဆိုတာလုံးဝကင်းသွားပြီဒိဋ္ဌိပြုတ်သွားပြီတဏှာမာနဒိဋ္ဌိဒီတန်ត្រာကြီးကိုချက်တတ်တဲ့တဏှာမာနဒိဋ္ဌိကိုပယ်ခြင်းရင်မမြဲတာကိုမြင်အောင်ရှုဆင်းရဲတာကိုမြင်အောင်ရှုအစိုးမရတာကိုမြင်အောင်ရှုတမ်းမြင်ပြီဆိုရင်တဏ္ဏမာနဒိဋ္ဌိကင်းပြီဟုတ်တယ်မို့လားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရှုတဲ့အခါမှာမမြဲတဲ့သဘောကိုမြင်အောင်ရှုရဒါကိုမြင်ပြီဆိုရင်ဟိုဘက်ကဆင်းရဲဟိုဘက်ကအဆိုးမရတာဒါတွေကိုမြင်သွားမယ်ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတဲ့အခါမှာလည်းပဲဒါပဲစိတ်ကလေးကအခုတရားထုတ်တဲ့အခါမှာတခါတရံမှာကောင်းတဲ့စိတ်တွေဝင်တယ်တခါတရံပါစိတ်တွေဝင်တယ်အေးကောင်းစိတ်ကလေးတွေဝင်တယ်တခါတရံမှာကောင်းတဲ့စိတ်တွေကုသိုလ်စိတ်တွေဝင်နေတယ်။တရားလည်းကြိုးစားခြင်းနဲ့စိတ်တွေဖြစ်တယ်။လူချင်းတန်းကျင်တဲ့စိတ်တွေလည်းဖြစ်တယ်။ကြွေးခြင်းမွေးခြင်းနဲ့စိတ်တွေလည်းဖြစ်တယ်။အဲ့ဒီစိတ်တွေဖြစ်နေပြီဆိုရင်ဒီစိတ်ကလေးဟာကောင်းစိတ်ကလေးပဲဆိုပြီးတော့ဒီတိုင်းမထားရဘူး။ရှုမှတ်ရတယ်။ဘာလို့ရတာလဲ ဟေးအဲ့ဒီစိတ်ကိုရှုမှတ်ပြီးတော့ကောင်းစိတ်လေးကိုလည်းရှုမှတ်ပြီးတော့ပယ်ရတာတခါတရံကြတော့မကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေဝင်တယ်အဲ့ဒီအကုသိုလ်စိတ်တွေဝင်လေပဲဒီအကုသိုလ်စိတ်တွေကိုလည်းလက်ခံရမှလားပယ်ရမှလားပယ်ရမယ်တခါတရံကြတော့လေပဲပြင်းတဲ့စိတ်တွေတရားမှတ်နေရတာကိုပြင်းနေတာအဲ့ဒီပြင်းတဲ့စိတ်တွေဝင်လာရင်လည်းဒါလည်းမကောင်းတဲ့စိတ်မှုလက်ခံရမှလားပယ်ရမှလားဒါကြောင့်မို့တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာစိတ်တဏှုပတ္တနာနည်းနဲ့ရှုတော်မယ်ဆိုရင်စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှု။ဘာဖြစ်တိုင်းရှုရမှာလဲ။အေးတွေးစိတ်ပေါ်လဲရှုစဉ်းစားစိတ်ပေါ်လဲရှုပြင်းတဲ့စိတ်ပေါ်လဲရှုပျော်တဲ့စိတ်ပေါ်လဲရှုကုသိုလ်စိတ်ပေါ်လဲရှုအကုသိုလ်စိတ်ပေါ်လဲရှုအားလုံးဟာစိတ်လေးဖြစ်တိုင်းရှုပါ။ကဲဆိုလိုက်စိတ်အမှုအရာဖြစ်တိုင်းမှမှန်စွာသိရမည်ဆိုလိုက်ပါစေတ
ူ
ရာဒီတိုင်းမှာမှန်စွာသိရမည်စေတူရာဒီတိုင်းမှာမှန်စွာသိရမည်ဟေးစိတ်မူရဆိုတာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုရှုရင်အဲ့ဒီစိတ်ကလေးကလေကောင်းစိတ်လေးပေါ်ပြီးရင်လေမြဲသလားမမြဲဘူးလားမ
မြဲပါ
မကောင်းစိတ်လေးပေါ်ပြီးရင်ရောဘာမှမမြဲဘူးတရားလေးတွေနာတယ်တရားနာပြီးတဲ့ခါငါတော့ကြိုးစားလိုက်မယ်ဒီနေ့တော့ငါအမှတ်မလို့အောင်ကိုကြိုးစားမယ်စိတ်ကဖြစ်တယ်အဲ့ဒီစိတ်လေးကတရားပွဲလဲပြီးသွားရောဟိုဘက်ပြင်လဲထွက်သွားမှရှိဘူးမရှိဘူးကဲမြဲတာလားမမြဲတာလားမမြဲ
ပါဘူး
တေချာစဉ်းစားကြည့်တော့လုံးဝမမြဲဘူးမြတ်စွာဘုရားဟောတာတွေကအနိစ္စဆိုတာဟောတာတာရှင်းရှင်းလေးရယ်မမြဲဘူးတခါတရံမှာကောင်းစိတ်ကလေးပေါ်တယ်ကုသိုလ်စိတ်တွေဘာဖြစ်တယ်ဘာလုပ်ချင်တယ်ညာလုပ်ချင်တယ်ဖြစ်တယ်အဲ့ဒါလေးကတရားနာတော့မယ်။နာပြီးပြင်ထွက်လိုက်တာဖဏတ်ရှူတာလည်းမရှိတော့ဘူး။အကုန်လုံးပျောက်သွားတယ်။ကောင်းစိတ်မကောင်းစိတ်လည်းဒီတိုင်းပဲလေစဉ်းစားကြည့်ပေါ့။အကုန်လုံးကဒါဖြစ်ပြီးပြင်နေတဲ့သဘောတွေဒီစိတ်ကလေးရှူရင်းရှူရင်းနဲ့ပဲဒါကိုမြင်သွားရမှာ။အဲ့ဒါမမြင်တာမြင်ပြီဆိုရင်တော့ဟိုဘက်ကယရနေဆံတန်ဒုက္ခံတန်ဒုက္ခံတရဏတ္တာတဲ့ကျမ်းဂန်များမှာ။မမြင်တာကိုတွေ့ပြီဆိုရင်ဆင်းရဲတာဆိုးမရတာကိုအားလုံးတန်းပြီးတော့သိလာလိမ့်မယ်။အဲ့ဒီကနေဉာဏ်နဲ့အစဉ်စဉ်ရင်းကျက်ပြည့်စုံရင်ကတော့ဒီစိတ်ကလေးရှူရင်ရှူရင်နဲ့ပဲဘုရားတို့ဖြစ်မှုပြမှုတွေပြတ်စဲတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဗျာနောက်တစ်ခါဓမ္မာနုပတ္တနာတဲ့ဓမ္မာနုပတ္တနာဆိုတာဓမ္မဆိုတာသဘောပဲအနုဆိုတာအချင်းချင်းပတ်မှန်ပတ္တနာရှုသဘောလေးတွေကိုထက်ကထက်ကထက်ကထက်ကထက်ကထက်ကရှုနေရသဘောဆိုတော့ဘုရားတို့ယောဂီများဒီချမ်းလေးအာယုံပြုကြည့်ရှုမှတ်နေတဲ့အခါကာလလေးမှာအတန်လေးတွေကြားတယ်ဒီအတန်လေးကိုကင်ပြလို့ဆုတ်ပြလို့ရရလား ဒါလေးဟာသဘောပဲကြားတယ်ကြားတယ်ရှုနေတာဒါသဘောလေးပဲခုတရားရှုမှတ်ရင်ကနေပြီးတော့တခါတရံမှာမိမိရဲ့အာယုံထဲမှာဖရာကြီးကြောင်းနေကန်နေအကုန်လုံးယဟန်တန်ဃာတွေစသည်ဖြင့်ပေါ့လေတောတောင်နေနောက်ပြီးတော့လူသေးကောင်းနေအယူစုတွေစသည်ပေါ့ကောင်းတာရောမကောင်းတာရောအိဋ္ဌာရောအနိဋ္ဌာရောပေါ့စိတ်လေးတည်ငြိမ်လာတဲ့အခါကလည်းကြတော့အာယုံလေးတွေထင်ထက်တယ်။ဗာလေးတွေထင်လာတာလေအာယုံလေးတွေထင်ထက်တယ်။ဒါကတမာတိကြောင့်ထင်တဲ့အာယုံကိုပြောတာနော်။တချို့ကတမာတိကြောင့်ထင်တာမဟုတ်ကိုယ့်အကူတွေးပြီးတော့ပြောတာ။တချို့ကတရားရှောင်ရင်တွေးပြီးပြောတာဗာလေးမြင်ပါလေညာသူရှောက်เสียရမရှိဘူး။မရှိတော့ကြာဘူးနာဝရီနဲ့တခါလေရောချန်ရောချန်နေတယ်အဲ့ဒါဘာလေးတွေ့တယ်ညာလေးတချို့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးတို့တော်တော်ကြာကြာနားထောင်ရတယ်သူကတခါလေတောင်ကုန်းလေးနဲ့ဟိုမလီချောင်းလေးနဲ့အဲ့ဒီမှာလှီလေးကပါသေးရိပုံမှာလှီလေးပုံမှာတခါလေလှီလေးလောခတ်သွားတာလေးကပါသေးတယ်ဟိုးတောင်ပေါ်ကဖျားလေးနဲ့ဖျားကစွန်လေးနဲ့အဲ့ဒီမှာအောင်မယ်ဝတ်ဖြူစင်ကြယ်ဝတ်ထားတဲ့ပုဂ္ဂိုလ်ကပါသေးပြောနေလိုက်တာအဲ့ဒါလေးကိုတခါနဲ့ကမ္မထံဘုန်းကြီးရဲ့ဒုက္ခနော်ဒါသူဟာသူစိတ်ကူးနဲ့ပြောမှန်သိရနဲ့နားထောင်နေကမ္မထံဘုန်းကြီးမြန်ခင်ဗျားတို့ကမ္မထံဘုန်းကြီးမြန်သိကူဟာလို့တင်မထင်နဲ့ကမ္မထံဘုန်းကြီးရဲ့ဒုက္ခတော့ကြီးတယ်ဒါဟိုဆယ်ရက်စကားလောက်ပြောတဲ့ပုဂ္ဂိုလ်ဖွင့်တဲ့ပုဂ္ဂိုလ်ကတော့ဆယ်ရက်လောက်ပဲသူခံသိခံရမှာပေါ့ဘုန်းကြီးတို့ကြတော့နှစ်ပေါက်ကြီးတရားအထုကဘုန်းကြီးရိတ်တံမှာဘယ်ချိန်မဲလာကြည့်ကြည့်ယောဂီတရားကျော်ရှိတယ်ဒါအများတန်းရှိတယ်ယောဂီတရားကျော်ရှိတယ်ဒီနွေရသည်ဆိုရင်အကြောင်းသူချောင်းသားတွေအများကြီးပဲတင်းညာဆိုရင်ယောဂီထောင်ချီပြီးရှိတယ်အဲ့တော့ဒါအများတန်းဘုန်းကြီးတို့ကနေ့စဉ်အလုပ်လုပ်ရတယ်မိုးလင်းကမိုးချုံမိုးလင်းကမိုးချုံနေ့စဉ် ဒါစကမ်းပွဲလုပ်တယ်ဆိုတာက9ရက်ဆိုရင်ပြီးသွားပြီ10ရက်ဆိုရင်ပြီးသွားပြီဘုန်းကြီးတို့အနေနဲ့ဟိုမှာရန်ကုန်မှာဒါအမြဲဖွင့်ထားတာဆိုတော့နေ့စဉ်တရားလာပြီးတော့တရားဝင်တဲ့ပုဂ္ဂိုလ်လည်းနေ့စဉ်ရှိတယ်ရိတ်တာကနေပြီးတော့ကိုယ်အဋ္ဌာလေးနဲ့ကိုယ်ရက်ပြည့်လို့ပြန်တဲ့ပုဂ္ဂိုလ်ကလည်းနေ့စဉ်ရှိတယ်အဲ့ဒီမှာရက်တူရှိသလိုရက်ရှိတလနှစ်လသုံးလအဲ့ဒီလိုအထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့လိုအထုတ်တဲ့ပုဂ္ဂိုလ်ကြီးရှိတဲ့အခါကလာကြတော့နေစဉ်ပဲဒီတရားလုပ်တယ်နေစဉ်ပဲပြောပြနေရနေစဉ်ပဲဟောပြနေရနေစဉ်ပဲအလုပ်လုပ်နေရအဲ့လိုဆိုတော့ယောဂီတွေကအမျိုးစုံနေတာအမျိုးစုံနေတာဆိုတော့သူတို့ပြောတာတွေနေတိုင်းနားထောင်ရနေတိုင်းနေတိုင်းပြောရင်ကတော့ဘုန်းကြီးတို့ကဖောင်းအာယုံပင်အာယုံလေးရှုခိုင်းတာဆိုတော့နေစဉ်စပြီးတရားလျှောက်ပြီးဆိုတဲ့တပည့်တော်ဖောင်းနာပင်နာမှတ်ပါတယ်ဖျားဆိုနားထောင်ရတာဒီဟာကတော့နေတိုင်းပဲအဲ့ဒီကနေပြီးတော့မှသူကတခါတည်းဗားလေးမြန်မာလေးစိုးစိုးကပြောသလိုပေါ့အဲ့ဒီတချို့ပုဂ္ဂိုလ်ကြတော့အဲ့ဒီဟာတရက်က2ရက်2ရက်က3ရက်ဆိုတော့ဘုန်းကြီးလည်းမတတ်နိုင်တော့ဘူးနောက်ယောဂီတွေကလည်းရှိသေးတယ်နင်မတတ်နိုင်တော့ဘာလို့ ਆ လဲဆိုတော့ तू လည်းအဲ့ဒီဆုံးတတ်မယ်လေကြံရောပုံပြင်လေးကတော့ဒါပါပဲနော်လို့ဘုန်းကြီးကပြန်ပြောလိုက်တယ်အဲ့ဒါနဲ့ရှက်သွားနောက်မပြောတော့ပြီးရော तू စကားကိုပြအောင်ဖြတ်ရတာဒီတိုင်းနေ့စဉ်ဆက်တားထောင်ရင်နေ့စဉ်ဘာတွေထွင်ပြီးပြောအောင်မသိသေးဘူးအဲအဲ့ဒီတော့ဒီနည်းလေးနဲ့ပဲသူတို့စကားကိုဖြတ်ရတယ်။အဲ့လိုဖြတ်ပြီးတော့တရားကိုဆက်ပြီးတော့မေ့ရတာကိုကရှုမှတ်ပုံရှုမှတ်နည်းတွေကိုထပ်ထပ်ပြီးသင်ပေးရ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီသဘောဆိုတဲ့အာယုံလေးတွေဆိုတာကကိုယ့်ဟာကိုစိတ်ကူးကြံစီပြီးတော့ပြောတဲ့အာယုံမဟုတ်ဘူး။တမာရီကြောင့်စိတ်တည်ငြိမ်မှုတမာရီလေးကြောင့်အာယုံလေးတွေထင်တာ။စကားလေးတစ်ခုရှိတယ်နော်။ရေကြည်တော့အရေးထင်တယ်။ပါတယ်နော်။ရေကြည်တော့အရေးထင်တယ်လို့စိတ်ကြည်တော့နမိတ်ထင်တယ်စိတ်ကြည်တော့ဘာထင်လဲအေးပုံရောင်ပုံရိပ်နမိတ်တွေထင်တယ်ဒါစိတ်ကြည်လို့ရေကြည်မှာရေလေးတွေဟာကြည်လင်တဲ့ရေလေးကိုစလုံးနဲ့ထည့်ပြီးမျက်နှာလေးအကြည့်ပါလားပုံရိပ်ကလေးမပေါ်ဘူးလားပေါ်နေတာပဲကိုယ်ပုံရိပ်လေးရေလေးနှုံးကလေးထည့်ပြီးတော့နှောက်ပြီးတော့ပြန်ကြည့်ပါလားပေါ်သေးလားမပေါ်တော့ရေလေးနှောက်နေလို့ဒီတိုင်းပဲစိတ်ဟာလည်းပဲယောဂီပုဂ္ဂိုလ်ဟာတရားရှုမှတ်လို့စိတ်မှမတည်ငြိမ်သေးဘူးဟိုရောက်ဒီရောက်တခါလဲရောက်ရခံပြီးတော့တဏှာကြီးတဏှာကြီးထိုင်တာဟာဘုန်းကြီးတို့96မိနစ်လောက်အပြင်ထွက်နေတဲ့ပုဂ္ဂိုလ်ကဘာအယုံမြင်မလဲဟုတ်တယ်မို့လားဘယ်လိုမှမြင်နိုင်ဘာကြောင့်လဲစိတ်ကြည်လင်လို့လားမကြည်လင်လို့လားစိတ်မကြည်လင်သေးဘူးစိတ်တရားရောက်ရခံနေတာအဲရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေပြီရှေ့ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်နောက်နောက်ကလည်းမှတ်စိတ်ဒီမှတ်စိတ်ကြီးတွေဖြစ်နေပြီအဲ့ဒီမှာစိတ်တွေကြည်လင်နေတဲ့ခါကြတော့မှအဲ့ဒီအာယုံနမိတ်ကလေးတွေပေါ်ပေါ်လာတာဖျားတွေကြောင်းကန်နေဇီရီပထိုးတွေစောစောကပြောတဲ့တောတောင်တွေနောက်တချို့ပုဂ္ဂိုလ်ဆိုရင်မိမိကိုယ်တိုင်တချို့ပုဂ္ဂိုလ်ဆိုရင်မိမိရဲ့ပုံရိပ်ကလေးပိုကိုယ်ပွားလေးကိုယ်ကတရားထိုင်နေတဲ့တယောက်ကဟောတယောက်ကကိုယ်ဘေးလေးကနေကိုယ့်ကိုထိုင်ပြီးကြည်နေတယ်အဲ့ဒီကြည်နေတာလေးကဟိုကပြုံးပြရင်ဟိုကတော့ပြန်ပြုံးလိုက်မိသလိုဖြစ်သွားတယ်။အဲ့ဒီလိုအာယုံနေတခါတရံမှာအာယုံထဲမှာစားစရာတောက်စရာထွင်းပေါ်ကြီးအပြည့်ဘုန်းကြီးတို့အခုဒီမှာအမေရိကန်နိုင်ငံကဆုံးပွဲကြီးတွေလို့ပေါ့နော်။ဆုံးပွဲမှာအပြည့်ပဲအချိုးပွဲတွေအချင်းပွဲတွေအကုန်လုံးပြည့်နေတာ။အဲ့လိုအပြည့်ကိုယ့်အာယုံထဲမှာမြင်နေတယ်။မြင်တဲ့အခါမှာကိုယ်တိုင်းတောင်ယူစားဖို့မလိုဘူး။အဲ့ဒီမှာကိုယ့်ကိုဇွန်လေးနဲ့ဂိုင်းပြီးတော့နှကန်းကိုလာပြီးတော့ပါးစပ်ကိုလာပြီးတော့အဲ့ဒီမှာဇုံလေးနဲ့လာပြီးတော့ကျွေးမဲ့ပုံစံဘုန်းကြီးတို့ဟိုငယ်စဉ်ကဟိုရှင်ပြုတဲ့အခါကလည်းမဘိသိက်ဆရာကနေပြီးတော့တခါတယ်ဓမင်းလေးခွန်မရစေဦးရေလေးခွန်မရစေဦးဆိုတော့လေဘုန်းကြီးတို့ပါးစပ်လေးဟာဟာပေးရတယ်ငယ်အဲ့ဒီလိုပဲအခုလည်းပဲအာယုံထဲမှာအဲ့ဒီမှာဟိုတူတယောက်ကလာပြီးတော့ဒီစားတော့ဖွဲတွေကိုကိုယ့်ကိုကျွေးတော့မလို့ပဲဇုံလေးနဲ့လာပြီးတော့ကိုယ့်စီလေးယူလာရောပဇာလေးနဲ့ဟမ်းမေကြံနဲ့ရောတတိယပြန်ဝင်သွားတာသွားရောမစားလိုက်အောင်အာယုံအာယုံအဲ့ဒီမှာဒါရေစိတ်ကြည်ရဲ့ခါကြတော့အာယုံနမိတ်တွေထင်းနေတာအဲ့ဒီဟာမှာတကယ်အာယုံတမာရီကြောင့်ဖြစ်တဲ့အာယုံဟေးအဲ့ဒီလိုအာယုံမျိုးလေးတွေမြင်လာရင်လည်းမြင်တယ်မြင်တယ်မရှိရဘူးလားရှိပါဘူးဟေးအဲ့ဒီလိုမြင်တဲ့အာယုံကိုလက်နဲ့ကန်ပြဆုပ်ပြလို့ရရင်လားအဲ့ဒါသဘောပဲဟုတ်တယ်မို့လားကြံသဘောမြင်သဘောနံသဘောမိမိရဲ့နှာခေါင်းမှာလာပြီးတော့နံနံမှုရရှိတယ်မှုရတဲ့အနံနံတဲ့အနံကင်ပြလို့ရရလားမရဘူးဒီသဘောလေးပဲရှိတယ်အဲ့ဒီသဘောလေးတွေရှုတာကိုဓမ္မနုပဒနာဘာနုပဒနာလဲ တကယ်လို့စိတ်တည်ငြိမ်မှုတမာရီအားကောင်းပြီဆိုတဲ့အခါကျတော့ဟောဖောင်းမှုပိန်မှုလေးရှုတော့လည်းပဲတင်းသဘောရောသဘောလေးပဲမတွေ့ရဘူးလား ဟောအဲ့ဒီမျိုးသဘောလေးသိအောင်ရှုနေတာဓမ္မနုပဒနာဈဉ္ညာသွားနေတယ်သွားရင်သွားရင်နဲ့ရှုနေတယ်တင်းသဘောတောင်သဘောရွေသဘောလေးပဲသိတယ်အဲ့ဒီသဘောလေးတိုင်သိရှုနေတာဓမ္မနုပဒနာအဲ့ဒီလိုမြင်ကြကြားကြနိုင်ကြစားကြတွေ့ထိကြမှာစပြီးတော့သဘောအာယုံလေးတွေကိုရှုနေတာဟူသမျှဘာနုပဒနာနဲ့ဓမ္မနုပဒနာအကဲဆိုလိုက်သဘောတရား သင်ပေါ်ညာပိုင်းခြားသိရမည
်
သဘောတရား သင်ပေါ်ညာ
ပိ
ုင်းခြားသိရမည
်
ဆိုလိုက်ပါမေဘုန်းကြီးတို့ယောဂီများဒီသဘောအာယုံလေးတွေပေါ်လာတဲ့သဘောလေးတွေကိုရှုရင်လည်းပဲရှုတိုင်းရှုတိုင်းပေါ်လာတာလေးရယ်သိတာလေးရယ်ဟိုကပေါ်မှုလေးကလည်းပေါ်ပြီးဘာဖြစ်သွားလဲပျောက်သွားတယ်ဒီကသိမှုလေးကလည်းသိပြီးရင်ဘာဖြစ်သွားတာလဲပျောက်သွားတာကြီးတယ်ပဲမြဲတာတွေ့တာလားမမြဲတာတွေ့တာလားကဲဒီလိုရှုမှတ်ရင်းနဲ့ပဲဘုန်းကြီးတို့ယောဂီများမမြဲတဲ့အနေစာတွေ့ပြီဆိုရင်ရတ္တနေစံတန်ဒုက္ခံတန်ဒုက္ခံတရဏတ္တမမြင်တာကိုသိပြီဆိုရင်ဆင်းရဲတာကိုလည်းသိမယ်ဆိုမရတာကိုလည်းသိမယ်ဒီတစ်ခုကိုမြင်လိုက်တန်တဲ့ဟိုနှစ်ခုလုံးအကုန်လုံးတွေ့သွားမယ်အဲ့ဒီကနေဝိပဿနာဉာဏ်နေအစဉ်စဉ်ပြည့်စုံတဲ့အခါကျတော့ဟောမဉ္ဇဉ်ပူဇာဆက်ရောက်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလားများကဲဒီတော့ဒီတတိပဋ္ဌာန်၄ပါးဘယ်တတိပဋ္ဌာန်မဲရှုရှုတရားမတွေ့နိုင်ဘူးလားတရားမရနိုင်ဘူးလားတတိပဋ္ဌာန်၄ပါးမှာနံပါတ်၁ကပါတယ်လေကာယ ानु ပါဒနာတတိပဋ္ဌာန်နံပါတ်၂ကဝေဒနာနုပါဒနာသတိပဋ္ဌာန်နံပါတ်3ကစေတနုပါဒနာသတိပဋ္ဌာန်နံပါတ်4ကကဲဒီနေ့သတိပဋ္ဌာန်4ပါးရှုမှတ်ပုံပြည့်စုံသွားပြီဟုတ်တယ်မလားအခုဘုန်းကြီးယောဂီတွေကိုပြောတယ်ဒီရှုမှတ်နည်းလေးကိုသဘောပေါက်ပြီးတော့သေးသေးချာချာရှုတတ်မှတ်တတ်ပြီးဆိုရင်ကိုယ့်အတွက်အိမ်မှာဘယ်သူမှမရှိဘဲနဲ့နေပါစေကဲဘုန်းကြီးတို့အခုအငြိမ်းစားယူထားတဲ့ဒကာကြီးများအားလုံးအငြိမ်းစားယူထားတဲ့ဒကမာကြီးများအိမ်မှာကိုဘာလုံးမှမရှိဘူးလူအဖို့မရှာနဲ့ဘာဖို့နဲ့နေရမယ်ကဲနေတတ်ပြီလားတရားဖို့လေးနဲ့ကိုဟာကိုတရားလေးရှုနေမယ်တရားလေးပွားနေမယ်ထိုင်ရင်ဖြစ်ဖြစ်ရရင်ဖြစ်ဖြစ်သွားရင်ဖြစ်ဖြစ်လျှောင်းရင်ဖြစ်ဖြစ်ပွားနေဟောနေတတ်ပြီနောက်ဆုံးကိုဟာအသက်ရွယ်ကြီးရင်လူကျမ်းမာရေးချွတ်တဲ့ပြီတရားညောင်ဆောင်ပေါ်ရောက်သွားရင်လဲဘယ်သားဘယ်သမီးမှအာမကိုနဲ့ဒီတရားပဲအာကိုဟုတ်တယ်မလားဒီရှုမှတ်မှုလေးနဲ့သာဘဝကူကောင်းဘဝကူသွားမယ်ဆိုရင်ဒုက္ကဋိဘဝလားဒုက္ကဋိဘဝလားကဲဒီတော့ဒီရှုမှတ်နည်းလေးနားနေသဘောပေါက်ပြီဆိုတော့တေရောတေတတ်ပြီလားနေလဲနေတတ်ပြီတေလဲတေတတ်ပြီဒါကြောင့်ဒီသတိပဋ္ဌာန်တရားဟာအခက်ခဲပေါင်းများစွာလေးကနေပြီးတော့ကျေးဇူးတော်ရှင်မင်းကုန်းစီတုံဆရာတော်ဘုရားကြီးနဲ့ကျေးဇူးတော်ရှင်ဘုန်းကြီးတို့မဟာစီဆရာတော်ဘုရားကြီးတို့အခက်ခဲပေါင်းများစွာတဲ့ကပေါ်ထုတ်လာခဲ့တဲ့တရားကိုယနေ့မိမိတို့ကိုယ်တိုင်အင်မတန်ကံကောင်းထောက်မှလုံလို့ဒီနေ့ဒီသတိပဋ္ဌာန်တရားနီးလန်းနေလေရပြီဒီသတိပဋ္ဌာန်ကျင့်စဉ်နေတိုင်းလေကိုကျင့်ကြံပွားများအထုတ်နေပြီဟုတ်တယ်မို့လားဒီကျင့်စဉ်အတိုင်းမိမိတို့ကျင့်ကြံပွားများအထုတ်မယ်ဆိုရင်နောက်ဆုံးဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထီအောင်ရောမရနိုင်ဘူးလားဒါကြောင့်ဒီကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီတိပဋ္ဌာန်တရား၄ပါးကိုပေါ်ရာထင်ရှားရာအာယုန်တိုင်းကိုမလွတ်အောင်တတိဥစည်းတဲ့စိတ်ဖြင့်ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း